Welcome to the Voice of America in Burmese.
ဒီမနက်ကနေနိုင်ငံသားအားလုံးဘီယန်ဒရယ်ဘုံကကင်းဝေးပါစီကြောင်းစူတောင်းမေတ္တာပို့သပါရယ်2022ခုနှစ်မေလ29ရက်စနေနေ့ပဲမျိုးရေးစီစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့်မျိုးရေးစီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုရေဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ကရားပြည်နယ်ဒီမော့ဆူရဲစခန်းကိုကရင်ပြည်ပြည်သူ့ကာကွယ်ရေးတပ်ကဝင်တိုက်တဲ့အကြောင်းဒေသခံတို့က VOA ကိုပြောပါတယ
် PDF ရဲစခန်းကိုတိုက်ရိုက်လက်နက်ကြီးပြန်လို့ကြားရတယ်ကျန်တဲ့ပြည်ထောင်စုကိုကြားရတယ်ဒီနေ့ပိုင်းမှာတော့တိတ်ဆိတ်နေတယ်ကြီးပြန်မှုလို့အကြောင
်းတခိုင်မှုတွေအပြီးနောက်ဆက်တွဲအခြေအနေအပြည့်စုံကိုသတင်းပေးပို့ချက်မှနားဆင်ကြမှာဖြစ်တယ်လို့စစ်ကောင်စီကဖန်ထားတဲ့အမေရိကန်သတင်းတောင်အတွက်မိသားစုဝင်တွေစိုးရိမ်နေကြတာနဲ့ထိုင်းမှာကိုဗစ်ကူးခံထားရတဲ့မြန်မာရှေ့ပြောင်းလူသားတွေခွဲခြားဆက်ဆံခံရတယ်ဆိုပြီးဆန္ဒပြကြတဲ့သတင်းတွေကိုနားဆင်ရပါမယ်။နိုင်ငံတကာသတင်းတော်တို့မှာတော့စီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးမှာကမ္ဘာလုံးဆိုင်ရာကိုဗစ်ကာယရောဂါတိုက်ဖျက်ရေးဘာတွေဆွေးနွေးခဲ့ကြတယ်ဆိုတာသိရပါမယ်။သတင်းပတ်စင်ကဏ္ဍတွေအဖြစ်လူ့အခွင့်အရေးဆိုင်ရာဒုအတန်းစီစဉ်တဲ့အတူ NUG ပညာရေးဒုဝန်ကြီးနဲ့ဆက်သွယ်နေနေထားတာကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိပြောပြပါမယ်။ရန်ကုန်အင်းစိန်အရက်ကပေါက်တော့ရောမှာတောက်ကြနေညပိုင်းကဆိုင်ကယ်စီးလာတဲ့လူငယ်တဦးကိုစစ်တပ်ကရက်ခိုင်းတာရက်မပြေလို့ဆိုပြီးစစ်ကားနဲ့လိုက်တိုက်တဲ့အတွက်ဒေဆုံးသွားတယ်လို့မျက်မြင်တွေ့သူတွေကိုကိုးကားပြီးပြည်တွင်းသတင်းတွေမှာရေးထားပါတယ်။အဲဒီလူငယ်ဟာဆူရမော်ဒယ်တူဆောင်တူဖြစ်သူကိုထက်အောင်ဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။မန္တလေးမြို့19လမ်း58-59လမ်းဆွယ်ထဲကနေရင်တစ်ခုမှာဒီကနေ့မနေ့ပိုင်းကလုတဲ့မင်္ဂလာဆောင်မှာလက်ဖွဲ့ထဲမှာပါလာတဲ့ဘုံပေါက်ကွဲပြီးအမျိုးသားတဦးလက်မှာဒဏ်ရာရခဲ့တယ်လို့ဒေသခံကပြောတာကိုကိုးကားပြီးတော့လည်းပြည်တွင်းသတင်းတွေမှာရေးထားပါတယ်။အခုလိုဒေဆိုးမှုတွေပေါက်ကွဲမှုတွေရှိနေတဲ့ကြားကပဲနိုင်ငံတော်ဝန်ဆက်ရနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ဆက်ရှိနေပါတယ်။စကိုင်းတိုင်းဒဇင်မြို့မှာဒေသခံအကြောင်းသားပြည်သူလူငယ်တွေဒီနေ့မနက်ပိုင်းကတပိတ်စစ်ကြောင်းနဲ့စုဝေးပြီးဆန္ဒပြကြတဲ့ပြည်ကြော်တန်းတွေပါမုံရွာမှာနေဦးတော်ရန်ရေးတွင်ကြာဆုံးခဲ့သူတွေနဲ့ဗတရားဖမ်းဆီးခံရသူတွေအတွက်ဝန်ထဲချင်းအထိတ်အမှန်နှင်းစီပန်းတပွင့်စီကန်ဆောင်ပြီးမုံရွာတပိတ်စစ်ကြောင်းနဲ့ဆန္ဒပြကြပါတယ်မန္တလေးမှာအောင်မြေသာဆန်ကျောင်းပေါင်းစုပညာရေးတပိတ်စစ်ကြောင်းနဲ့အောင်မြေသာဆန်ကျောင်းသားများတမကတပိတ်စစ်ကြောင်းနဲ့စုပေါင်းပြီးဆန္ဒပြကြသလိုအမရပူရနဲ့မိုးကိုမျိုးတွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။ကချင်ပြည်နယ်ဖားကံမြို့ဘက်မှာအေးမြသာယာတိုင်းရင်းသားလူမျိုးပေါင်းစုံတပိတ်စစ်ကြောင်းထွက်ခဲ့ကြသလိုနေပြည်တော်ပြည်မနာမှာလည်းပြည်မနာကျောင်းသားတမကနဲ့အတူဝန်ရံသူတွေကဒီကနေ့မနေ့ပိုင်းမှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဆရာတော်ဒိမှုဆန့်ကျင်ပြီးဒီမိုကရေစီတောင်းဆိုချက်တွေကိုစက္ကူပေါ်မှာရေးသားခိုင်ဆောင်ပြီးတော့မော်လငယ်မှာအိမ်တွင်တပိတ်စကိုင်းတိုင်းကောလင်းမြို့မှာစက္ကူတပိတ်စသဖြင့်ဆန္ဒပြကြပါတယ်။ရင်းနှံကျောင်းမှာလူငယ်တွေစုဝေးဆန္ဒပြကြသလိုတဝယ်မှာတော့ဆိုင်ကယ်တပိတ်စစ်ကြောင်းထွက်ခဲ့ကြပါတယ်စစ်တပ်အာဏာသိမ်းယူခဲ့ချိန်ကနေမနေ့ကအထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့အတွက်ဒေသုံသူစုစုပေါင်း833ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူက4350ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကန်နဲ့အိန္ဒိယနိုင်ငံသားဝင်ကြီးဒေါက်တာ S. ဂျိုင်ရှန်ကာတို့တောက်ကြနေကအမေရိကန်နိုင်ငံသားဌာနမှာကိစ္စုံဆွေးနွေးချိန်တွင်မြန်မာနိုင်ငံမှာဆက်ရနာသိမှုနဲ့ပတ်သက်ပြီးတော့လည်းထက်သွင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားဌာနရဲ့တောက်ကြညဘက်ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဆွေးနွေးချက်အသေးစိတ်ကိုတော့ထည့်သွင်းဖော်ပြမထားပါဘူးဒါအပြင်ဝင်ကြီးဘလင်ကန်အနေနဲ့မြန်မာရေးနဲ့ပတ်သက်ပြီးဒေတာတွင်းကနိုင်ငံသားဝင်ကြီးတွေနဲ့နှစ်ရက်ဆက်တိုက်ဆွေးနွေးပြောဆိုတဲ့သဘောပါပဲကြော်တာရီနေကလည်းဝန်ကြီးဘလင်ကန်ဟာဗီယက်နမ်နိုင်ငံသားဝန်ကြီးဝီတန်ဆွန်နဲ့ဆက်သွယ်ပြောဆိုချိန်တွင်မြန်မာဆက်ရနာသိမ်းပြီးနောက်ပိုင်းစိုးရိမ်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းနိုင်ငံသားဌာနပြောခွင့်ရ Net Price ကတောက်ကြနေမှာပြောပါရယ်မြန်မာနိုင်ငံမှာအကြမ်းဖက်လူရဲတွေချက်ပြစ်ဖို့မတရားဖမ်းဆီးထားသူအားလုံးကိုပြန်လည်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးဆက်ရနာရှင်ကိုဖိအားပေးတာမှာနိုင်ငံတကာတိုင်းဝိုင်းအနေနဲ့တင်းကြီးတညိုထဲနဲ့တပန်နဲ့ပြောဆိုကြဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတိုက်တွန်းနေကြောင်းရန်ကုန်အမေရိကန်တန်ယုံရဲ့ Facebook မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါဗျ။မြန်မာအနာသိစစ်ကောင်စီကဖန်ထားတဲ့အမေရိကန်သတင်းမီဒီယာသမား Danny Fenster ရဲ့မိခင်ကတားပြစ်သူကိုသူတို့နေထိုင်တဲ့မီရှိဂန်ပြည်နယ်မှာရှိနေစေချင်တာပါပဲလို့ AP သတင်းဌာနနဲ့ပေါက်ကြံနေတွဲဆုံမိန်းမြန်းကတစ်ခုအတွင်းပြောခဲ့ပါဗျ။မ ရင်းချေဆိုင် Frontier မြန်မာသတင်းဌာနက Editor Du ဖြစ်သူအသက်38နှစ်အရွယ်အမေရိကန်နိုင်ငံသား Danny Fenster ဟာမေလ24ရက်တင်းလာနေ့မနက်ပိုင်းကမိသားစုရှိရာမီရှိဂန်ပြည်နယ် Detroit မြို့ကိုမလေးရှားနိုင်ငံကွာလာလံပူမြို့တော်ကနေတဆင့်ပြန်လာဖို့ရန်ကုန်လေဆင်မှာရောက်နေတဲ့အချိန်စစ်ကောင်စီကဖမ်းလိုက်တာပါသူကိုအင်းစိန်တောင်ခေါ်သွားတာလို့ပဲတည်ထားရသေးပြီးဘာကြောင့်ဖမ်းဆီးတာလဲဆိုတာစစ်ကောင်စီကထုတ်ပြန်ကြေညာတာမရှိသေးပါဘူးဒန်နီဖန်စတာမတိုင်ခင်မလ9ရက်နေ့ကလည်းအမေရိကန်နိုင်ငံသားသူဖြစ်တဲ့ကမာယုမီဒီယာတီထောင်သူနဲ့အယ်ဒီတာချုပ်နေသန်မောင်ခေါ်ကိုမောင်ထွေးကိုစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ဖန်စတာနဲ့နေသန်မောင်တို့သူတို့မိသားစုတွေစီဘေးရန်ကင်းစွာပြန်ရောက်လာချိန်အထိသူတို့ပြန်လွတ်မြောက်ရေးဆက်ပြီးကြိုးစားသွားမယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။ဘယ်လာရုစ်အာဏာရှင်အလက်ဇန်းဒါလူကာရှန်ကိုအစိုးရပေါ်အမေရိကန်ပြည်ထောင်စုကတောက်ကြနေမှာတန်ခတ်ရည်ယူမှုတွေချမှတ်လိုက်ပါတယ်။မေလ23ရက်နေ့ကလေရင်ကိုအတင်းကျပ်ဆင်းခိုင်းခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးယုံကြည်ကူစားရတဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အမေရိကန်ကတောင်းဆိုတဲ့အကြောင်းအင်ဂျီလိုပြောခွင့်ရဂျန်ဆာကီကပြောခဲ့ပြီးဒီဖြစ်ရပ်ဟာနိုင်ငံတကာမှလိုင်းနာလုံဆောင်ရမယ့်သတ်မှတ်ချက်တွေကိုတိုက်ရိုက်ထိပါစော်ကားလိုက်တာပဲလို့လည်းပြောခွင့်ရဂျန်ဆာကီကပြောပါတယ်။အိုင်ယာလန်နိုင်ငံအခြေစိုက် Ryan Air လေကြောင်းလိုင်းကကြီးတဲ့တဲ့လေရင်ဒဇင်းကိုဘယ်လာရုစစ်တပ်တိုက်လေရင်ဒဇင်းကအတင်းကျပ်လမ်းကြောင်းပြောင်းဆင်ခိုင်းပြီးတော့လေမမပါလာတဲ့အသက်26နှစ်အရွယ်အတိုက်ခံဘလော့ဂါနဲ့တက်ကြွလို့ရသူရိုမန်ပရိုတက်ဆာဗစ်ကိုဖမ်းဆီးခဲ့တာကြောင့်နိုင်ငံတကာကအပြင်းထန်ပြစ်တင်ဝေဖန်နေတာပါအမေရိကန်အစိုးရအနေနဲ့လူကာရှန်ကိုအစိုးရတွေကအဓိကအဖွဲ့ဝင်တွေကိုပြစ်မှတ်ထားအရေးယူဖို့ဥရောပသမဂ္ဂနဲ့အတူစီးရင်တစ်ခုပြုစုနေတယ်လို့သမ္မတအင်ဂျီလိုကကြေညာထားပါတယ်ခင်ဗျာ
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စင်တာဝီမန်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ပြောပြနေပါတယ်။ COVID ရောဂါမူလရင်းစကိုပြန်စုံစမ်းဖို့ American နဲ့ဗြိတိန်တို့ဘက်ကတောင်းဆိုလိုက်ချိန်မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဘက်ကတော့ COVID အရေးနိုင်ငံရေးထက်မလုပ်ကြဖို့ပြန်ဝေဖန်လိုက်ပါတယ်။ WHO ရဲ့နှစ်စဉ်ညီလာခံဂျနီဗာမှာကျင်းပနေချိန် American နဲ့ဗြိတိန်တို့ရဲ့ဂျနီဗာဆိုင်ရာကိုယ်စားလှယ်အဖွဲ့တွေက WHO အနေနဲ့ကိုဗစ်မူလဆင်းရဲရဖို့ပိုတိုးရှာဖို့ပြောလိုက်ချိန်မှာတပြည့်ချိုလုံမှုဆောင်ညှဉ်းပန်းမှုကသိပ်ပံတဲ့နိုင်ငံရေးမရောထည့်လိုက်ဖို့ပြန်တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံထပ်သွားဖို့ပါဝင်အခုလိုပိုတိုးပြီးလှုပ်ဆောင်ဖို့တောင်းဆိုလာချိန်မှာတပြည့်ချိုရဲ့ရေးပေါ်ကျန်းမာရေးအစီအစဉ်ကလုံမှုဆောင်ညှဉ်းပန်းမှုဒေါက်တာမိုက်ကယ်ရိုင်ယန်က
We would though like for
အဲဒီကအားလုံးအနေနဲ့ဒီကိုဗစ်အဆရှာကိစ္စမှာသိပ္ပံပညာနဲ့နိုင်ငံရေးကိုတက်နိုင်ရင်သက်သက်စီခွဲထားသေးလိုပါတယ်အခုကဒီလုပ်ငန်းစဉ်တစ်ခုလုံးနိုင်ငံရေးကြောင့်အစိတ်တက်နေပါတယ်လို့ပြောသွားတာပါဒေါက်တာရန်ကဆက်ပြီးအနာဂတ်မှာကာကွယ်နိုင်ဖို့ဒီကိုဗစ်မူလအစကိုအားလုံးတကယ်တမ်းသိလို့ရင်တော့သိပ္ပံပညာရှင်တွေသူ့အလို့သူတည်တံ့ပူးတွဲလုပ်နိုင်ရေးအပြစ်တင်တာနဲ့နိုင်ငံရေးမပါတဲ့ဝင်းကျင်ကိုဖော်ဆောင်ပေးရမှာပါလို့ဆက်ထောက်ပြခဲ့ပါတယ်အရင်တပြေးချိုလေ့လာမှုမှာကိုဗစ်အစဖြစ်နိုင်ခြေ၄ခုထက်ကဘူဟန်တက်ခွဲတန်းကစတာကတော့မဖြစ်နိုင်ဆုံးလို့ပြောခဲ့ပါတယ်။ဒါပေမဲ့ဇနီးဘာဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကတော့ဒီပထမဆင့်ကမပြည့်စုံသေးတာမို့ဒုတိယဆင့်အချိန်ခိုက်လုပ်ပေးဖို့ပြောလိုက်ပါတယ်ခင်။အာရှဒေသမှာတော့ကိုဗစ်ဖြစ်ပွားမှုအများဆုံးဖြစ်နေတဲ့အိန္ဒိယမှာနေ့စဉ်ပိုးတွေ့မှုစကြလာချိန်မှာမြန်မာနိုင်ငံမှာတော့ပြန်စတက်လာနေပါတယ်။အိန္ဒိယမှာပြီးခဲ့တဲ့တစ်လအတွင်းအတွင်းပထမဆုံးအချိန်နေနဲ့နေ့စဉ်ပိုးတွေ့မှု 38,000 ကျော်ဖြစ်စံချိန်တင်ကျဆင်းလာချိန်မှာမြန်မာနိုင်ငံမှာတော့ဒီအပိုင်းလေးရာကနန်းသားကိုပြန်စတက်လာပြီးထိ ंछ ့မှုတွေပြန်စလှုပ်လာနေပါတယ်မြန်မာနိုင်ငံမှာမနေ့ကလူပေါင်း1,100ကိုစစ်ဆေးခဲ့ရမှာ90ဦးမှာပိုတူဂီကတနေ့တုန်းကဆိုရင်96ဦးထိတက်လာခဲ့ပြီးမနေ့တုန်းကပဲအိန္ဒိယနယ်စပ်ရှိအဖြစ်များလာနေတဲ့ချင်းပြည်နယ်ကတွန်းဆန်တဲ့စကိုင်းတိုင်းကတမူးမြို့တွေမှာ stay at home အိမ်ထဲမှာနေကြဖို့ဒီနေ့ကစအသွာလာကန့်တက်လိုက်ပါတယ်အချိန်ထဲမှာအိန္ဒိယနဲ့ထိုင်းနယ်စပ်မြို့တွေကပြည်တွင်းလေကြောင်းလိုင်းတွေကိုလည်းဇွန်လအထိပိတ်လိုက်ပါတယ်အခုလိုအချိန်မှာကိုဗစ်စဖြစ်ခဲ့တဲ့တရုတ်မှာတော့ဒီနေ့ပိုးတွေ့သူ16ဦးသာတွေ့ရှိခဲ့ပေမဲ့နှစ်ဦးကဟောင်ကောင်နဲ့ဆက်ဆက်နေတဲ့ဂွမ်ထောင်းပြည်နယ်မှာပြည်တွင်းအချင်းချင်းကူးခဲ့ရတာလို့အမျိုးသားကျန်းမာရေးကော်မရှင်ကထုတ်ပြန်လိုက်ပါတယ်။မလေးရှားနိုင်ငံမှာတော့မနေ့တော့ကြာတရက်ထဲပိုးတွေ့သူ8000ကိုပထမဆုံးစံချိန်တင်တက်လာတာမို့က ကိုဗစ်ကူးစက်မှုဆိုးလာနေတာထိန်းချုပ်ရေးဇွန်လတရက်ကစပြီးနှစ်ပတ်ကြာကန့်သတ်မှုအပြည့်အနည်းပါလုပ်တယ်မယ်လို့ဝန်ကြီးချုပ်မူဟီဒင်ရဆင်ကကြေညာလိုက်ပါတယ်ခင်ဗျ။ဥရောပဘက်မှာလည်းဗြိတိန်နိုင်ငံမှာကိုဗစ်ပိုးထွေးသူတွေပြန်စတက်လာပြီးမနေ့တုန်းကပိုးထွေးသူတွေ4200နီးပါးဖြင့်နှစ်လအတွင်းအများဆုံးဆန့်ကျင်ကျင်သွားခဲ့ပါတယ်။အခုကိုဗစ် -19 ပိုးထွေးသူတွေလည်း85ရာခိုင်နှုန်းကအရင်မျိုးကွဲတွေထက်ပိုးကူးစက်မှုမြန်လွန်းတဲ့အိန္ဒိယကနောက်ဆုံးပိုးမျိုးကွဲသည့်ဖြစ်တယ်လို့ကျန်းမာရေးရာရှိတွေကယုံကြည်ထားကြပါတယ်။ဥရောပကော်မရှင်ဘက်ကလည်းကိုဗစ်ကာကွယ်ဆေးရရှိသူပိုများလာနိုင်ဖို့ Pfizer BioNTech ကိုဗစ်ကာကွယ်ဆေးကိုအသက်12နှစ်အငယ်ဆုံးထိထိုးပေးခွင့်ပြုလိုက်ပါပြီ။အမေရိကန်နဲ့ကနေဒါဘက်မှာအခုလိုငယ်ရွယ်သူတွေထိထိုးပေးဖို့အတည်ပြုပေးခဲ့ပြီးအန္တရာယ်ကင်းကျောင်းတွေ့ရှိခဲ့ပြီးမှအခုလိုဖြစ်လာတာပါခင်ဗျ။ပါကစ္စတန်အနေနဲ့အာဖဂန်နစ္စတန်မျိုးသားလူကြုံရေးထိတ်ဆုံးရာရှိနဲ့တရားဝင်ဆက်သွယ်ဖြတ်တောက်ပေးလိုက်ပါပြီ။အာဖဂန်မြို့သားလုံခြုံရေးအရာရှိချုပ်ဟမ်ဒူလာမိုဟစ်အနေနဲ့ပါကစ္စတန်ဘက်မတရားကြမ်းကြမ်းတမ်းတမ်းပြောခဲ့တာကြောင့်နောက်ထပ်အဆက်အသွယ်မလုပ်တော့ဘူးအကြောင်းကြားလိုက်ပါပြီလို့ပါကစ္စတန်ထိပ်ပိုင်းအရာရှိတွေက VOA ကိုပြောပါတယ်။နေသက်ချင်းမိုင်ပေါင်း1600ခန့်ထိနေတဲ့ဒီနိုင်ငံကြားသမိုင်းကြောင်းတစ်လျှောက်တင်းမာလာခဲ့ပြီးအခုတစ်ခေါက်မှလည်းအာဖဂန်သမ္မတရဲ့မြို့သားလုံခြုံရေးအကြံပေးမိုဟစ်ကပါကစ္စတန်နိုင်ငံထောင်လိုင်းအေဂျင်စီတွေဟာအာဖဂန်ရှိတာလီဘန်တပုံတွေကိုထောက်ပံ့ဦးဆောင်မှုပေးနေတယ်လို့ထပ်ဆွဆဲလိုက်ပါတယ်။ဒီပေါ်ပါကစ္စတန်ဘက်ကပြန်ရင်းဆိုထားချိန်မှာအရင်လဲအလားတူအခုလိုပြောလို့ရှိတဲ့အာဖဂန်လူမျိုးရေးအကြံပေးထပ်ပြောထည့်လိုက်တာကပါကစ္စတန်ဟာဖားနိုင်ငံကြီးဖြစ်တယ်လို့ပါကစ္စတန်နယ်စပ်ကနေဒီလာတဲ့သွားပြောခဲ့ပါတယ်။ပါကစ္စတန်ရဲ့နယ်စပ်အာဖဂန်ရဲ့နန်ဂါဟာပြည်နယ်ကနေအခုလိုကတ်ပြောခဲ့တဲ့ကျန်းသန်းတဲ့စကလုံးတွေကြောင့်ပါကစ္စတန်အစိုးရကိုအမျက်ဒေါသထွက်စေခဲ့ပြီးအခုလိုအဆက်အသွယ်စဖြတ်လိုက်တာလို့အမည်မဖော်လိုတဲ့ပါကစ္စတန်ထိပ်ပိုင်းအရာရှိကဆိုပါတယ်။ဒီပါကစ္စတန်ထိပ်ပိုင်းရာရှိကဆက်ပြီးအခုလိုမကျေနပ်တဲ့အကြောင်းအာဖဂန်ဘက်ကိုပြင်းပြင်းထန်ထန်သံတမန်ကြီးကကန့်ကွက်ထားတယ်။အခုလိုပြောခဲ့တာကနှစ်ဖက်ဆက်ဆံရေးမှာပါကစ္စတန်ရဲ့ရိုးသားမှုကိုစော်ကားတာသာဖြစ်တယ်လို့လည်းပြောခဲ့ပါတယ်ခင်ဗျ။စနေညပိုင်း VOA အမေရိကန်သားရဲ့ထိတ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချောချောသိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီးသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်သက်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင
်ဗျ။ကယားပြည်နယ်စီမောစုမြို့မှာစစ်ကောင်စီတပ်တွေအခြေပြုထားတဲ့ရဲစခန်းကို KPDF ကရင်နီပြည်သူ့ကာကွယ်ရေးတပ်ဘက်ကနေမရိညာနေပိုင်းမှာစိုက်ခိုက်ခဲ့ပါတယ်။စစ်ရေးတင်းမာနေတဲ့ကယားပြည်နယ်ထဲမော်တော်ယာဉ်ဝေရမှုကိုပိတ်ပင်ထားတယ်လို့တိရခန်တွေကပြောပါတယ်။ဒီလိုရင်ဝင်ထွက်ပိတ်ပင်ခဲ့ရင်ကယားပြည်နယ်အတွက်ထိခိုက်သွားမယ်လို့လည်းတိရခန်တွေကပြောပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။မေလ23ရက်နေ့ကစပြီးပြစ်ကဆိုင်ကမှုဖြစ်ပွားခဲ့တဲ့ကယားပြည်နယ်တီမောစုမြို့မှာမနေ့ကတောက်ကြနေညပိုင်းမှာရဲစခန်းတစ်ခုကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဝန်ရောက်တိုက်ခိုက်ခဲ့တယ်လို့မြို့ခံတူကပြောပါတယ်
။ဒီက PDF ရဲစခန်းကိုတောက်ရလင်းနေကြည့်တယ်တော့ကြားရတယ်ကျန်တာပြစ်ခတ်တော့ကြားရတယ်ဒီကောင်တော့တိတ်ဆိတ်နေတယ်ပြစ်ခတ်မှုတော့မကြောက်
ညပိုင်း9နာရီကနေ12နာရီထိကြာမြင့်တဲ့ဒီပြစ်ကတ်မှုမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့မြို့ခံတချို့ကပြောပေမဲ့တီးခြားသိမပြုတ်နိုင်သေးပါဘူး။ဒီတိုက်ပွဲမှာစစ်တပ်ဘက်ကနေလက်နက်ကြီးပစ်ကူတင်နဲ့ပြစ်ခတ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်။မင်းညကတီမောစုမြို့တွင်ပြစ်ခတ်တိုက်ခိုက်မှုအခြေအနေမသိရပေမဲ့မေလ29ရက်နေ့ညမှာနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ်။
နောက်ဆက်ခုနှစ်ရက်နေတော့ကျွန်တော်အဲ့မှာရှိတဲ့နေရီကန်တိုင်းရင်ကိုဓာတ်ပြည့်တာတော့ရှိတယ်။ည9နာရီလောက်မှဒါဖြစ်တာရှိတယ်။အေးညနေပိုင်းမှာချိန်ကပြည့်တာရှိတယ်။အဲ့ဒီနေ့ဓာတ်ပြည့်ခဲ့တာရှိတယ်။အဲ့မှာပြန်လည်ပြည့်ခတ်မှုတော့ရှိတယ
်။ဒီမော့ဆူမြို့မှာမေလ23ရက်နေ့ကနေစပြီးပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်ဖွဲ့တွေကပြည့်ခတ်မှုတွေအစဉ်ဖြစ်ပွားနေတာပါ။ဒါအပြင်လွိုင်ကော်မြို့မှာလည်းညရုံးကလက်နက်ပြည့်ခတ်တာနဲ့ကြမ်းနေရပေမဲ့တိုက်ပွဲဖြစ်ပွားတာမရှိပဲစစ်ကောင်စီတပ်ဘက်ကတပတ်တပြစ်ခတ်တာလို့မြို့ခံတွေကဆိုပါတယ်
။ပြင်းရအချိန်မှာကလွယ်ပေါ်မှာလုံးတံပေါ်ချော့ချဲ့ထားတာလည်းရှိနေ။အခုလောဆယ်တော့ဒါကမှမကြားရဘူး
။ဒီလိုစစ်ရေးသိမ်းမှနေတဲ့ကြားပြည်နယ်ဘက်ကဒီနေ့ကစပြီးတော့မော်တော်ယာဉ်အဝင်တချို့ပိတ်ပင်ထားပါတယ်။ယာဉ်ဝင်ထွက်ပိတ်ပင်သွားမယ်လို့တရားဝင်ထုတ်ပြန်တာမရှိပေမဲ့လက်ရှိကြားပြည်နယ်ဘက်ကရိတ်ခါတင်ပို့မှုပိတ်ပင်နေတယ်လို့လည်းလွိုင်ကော်မြို့လူမှုရေးလှုပ်ဆောင်နေသူကပြောပါတယ်။
ဒီကဟာပြရတော့ကိုယ်တည်းအချိန်ဆက်မှတ်ထားတာကညတော့တန်တယ်ကိုတစုရတော့ဒီဆက်တဲ့ချက်ပုံစံညတော့လောက်လာတဲ့ခုနမျိုးတော့မြင်လာရတော့နော်ဆက်ဆက်တော့တန်တီပြင်လောင်းလာတယ်ဆန်တော့ပြင်လာတဲ့ဟာတွေတော့အကုန်လုံးပိတ်ထားတယ်လို့ရှားတယ်ကျုပ်ရင်ထုတ်ပြန်တော့မျိုးတော့မရှိ
တန်ငူမြို့ကနေလာတဲ့ဒီမော့ဆူကားလမ်းကိုစစ်ကောင်စီတပ်ကပိတ်ဆို့ထားတယ်လို့လည်းမြို့ခံသူကပြောပါတယ်
ဝင်တော့တုံလုံးလမ်းကြောင်းအကျန်လေအဲ့ဒီတုံလုံးလမ်းကြောင်းလေ Facebook နေဒီအဲ့မှာဒီမော့ဆူတီဝင်နေဒီမော့ဆူပြီးတော့လောက်ပေါ်မှာအဲ့မှာလမ်းကြောင်းပြန်ကြောင်းရှိတယ်ခုလည်းလမ်းကြောင်းလေးပါကြနေတော့ပြရတယ
်ခရီးပြင်းတွေကိုဝင်ထွက်ကားလိုင်းဂိတ်တွေဖြစ်တဲ့အောင်ပန်းဒီဂျစ်နောင်တရားဂျာမနီဆောင်းကန်းလမ်းတွေကိုအဝင်ပိတ်ပြင်ထားပြီလို့ဒေသခံတွေကဆိုပါတယ်ကြရပြင်းတဲ့ကိုအဝင်ထွက်ပိတ်ပင်ထားတယ်လို့သတင်းပေါ်ထွက်နေပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့လုံခြုံရေးရစစ်ဆေးနေတာလို့အခုလိုပြောပါတယ်
ရည်နေရတော့ကျွန်တော်စစ်ဆေးနေတာရှိပါတယ်အဲဒီဘက်ကနေပြီးကျွန်တော်တို့ဟိုလက်နက်တွေလက်ခံရရှိတယ်မိုင်းတွေလက်ခံရရှိတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီရင်ဝင်ထွက်တွေကိုစစ်ဆေးနေတာစစ်ဆေးခွင့်ပြုလျက်ရှိပါတယ်
ဒီလိုလမ်းကြောင်းပိတ်ပင်မဲ့ဆိုရင်စစ်ရှောင်းတွေနဲ့ဒေသခံတွေအတွက်စန္ဒရိခာတင်ဖို့ဖို့စိုးရိမ်နေရတယ်လို့စစ်ရှောင်းကော်မတီတွေကပြောပါတယ်လက်ရှိလွိုင်ကော်နဲ့တီမောစုဘက်မှာစစ်ရှောင်းဥယျာဉ်9000ခန့်ရှိနေပြီးနေရာထိုင်ခင်းနဲ့စေဝါအကူအညီတွေလိုအပ်နေပါတယ်။ကြရပြည်နယ်ထက်ကအိုးအိမ်ပြည့်ထွက်ပြေးနေရတဲ့သူတွေအတွက်မြန်မာနိုင်ငံကြက်ချင်းတွေအသိန်းကနေအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေပေးပို့တယ်လို့ထုတ်ပြန်ထားပေမဲ့လက်ရှိဒုက္ခတွေတွေလက်ထဲမရောက်သေးပါဘူး။ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ
။စစ်ကောင်စီအစိုးရကမေလ24ရက်တနင်္လာနေ့ကအမေရိကန်သတင်းတောက်ဒန်နီဖန်စတာကိုဖမ်းဆီးလိုက်ပါတယ်။ဒန်နီဖန်စတာရဲ့မိသားစုဝင်တွေကသူပြန်လည်လွတ်မြောက်ရေးလှုပ်ရှားမှုကြောင့် VOA သတင်းတောက်အီရှာဆာရန်ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးစူးစီးပြောပြပေးပါမယ်။ကျွန်မခွန်ယူပါရှင်။မီချီဂန်ပြည်နယ်ဒက်ထရိုက်မြို့သားဖြစ်တဲ့ဖန်စတာဟာ Frontier မြန်မာပြည်တွင်းသတင်းဌာနမှအလုပ်လုပ်နေခဲ့တာနှစ်နှစ်ရှိပါပြီ။ပြီးခဲ့တဲ့တနင်္လာနေ့မနေ့ကမှသူဖမ်းခံရတယ်ဆိုတာသိရကြောင်းအကူဖြစ်တဲ့ Brian Fenster ကပြောပါတယ်။စစ်တပ်ကစန့်ကျင်ကန့်ကွက်သူတွေကိုအကြမ်းဖက်နှိမ်နှင်းနေချိန်မှာဖန်စတာကအမေရိကန်မှာရှိတဲ့သူ့မိသားစုနဲ့အဆက်အသွယ်မပြတ်ခဲ့ပါဘူး။သူကတစဉ်မြန်မာပြည်အခြေအနေတွေကိုတည်ခွင့်ရခဲ့တယ်လို့အကူဖြစ်တဲ့ Brian Fenster က VOA ကိုပြောပါတယ
် This isn't a secret that the military would literally hunt people down
စစ်တပ်ကလူတွေကိုရှာဖွေဖမ်းဆီးမယ်အင်တွေတည်းထိဝင်ပြီးတော့အဓမ္မခေါ်သွားမယ်ဆိုတာကတော့လျှို့ဝှက်ချက်မဟုတ်ပါဘူးဒါကြောင့်မလို့သတင်းတောက်တွေအများပြားဟာလုံခြုံတဲ့နေရာတွေမှာရှောင်တင်းနေကြရပါတယ်သူတို့မိသားစုတွေကလည်းသူတို့အိမ်မှာနေရင်းနဲ့မလုံခြုံကြပါဘူးအဲဒီကမြန်မာပြည်သူအားလုံးကိုလည်းကျွန်တော်တို့ကိုကျင်းစာနေကြပါတယ်
ဖန်စတာဟာစေဆိုးရကဖန်ခံထားရတဲ့သတင်းတောက်80ကျော်တဲကတယောက်ဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါတယ
် The arrests of journalists and the violence used by the military on anyone
တင်းတောက်တွေကိုဖန်ဆီးနေတာသတင်းပို့ဖို့သတင်းမှတ်တမ်းယူဖို့ကြိုးစားကြတဲ့ဘယ်သူကိုမှမဆိုစစ်တပ်ကအကြမ်းဖက်မှုတွေလုပ်ခဲ့တာဟာမြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်သာမန်တဲ့လွန်ကဲတဲ့တိုက်ခိုက်မှုတွေပဲဖြစ်ပါတယ်
။ဒန်နီဖန်စတာဖန်ခံရတဲ့ပုံမှာအလွန်တရာစိတ်ပူပင်ရပြီးသူ့ကိုလွတ်ပေးပြီးတော့ဘေးကင်းလုံခြုံစွာနေအိမ်ပြန်ခွင့်ပေးဖို့ကိုအမေရိကန်နိုင်ငံသားရေးပြောခွင့်ဌာနပြောခွင့်ရသူကတောင်းဆိုတဲ့အကြောင်း CNN သတင်းမှာလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာနှစ်ကြိမ်အဖမ်းခံခဲ့ရပြီးမှပြန်ပို့ခံခဲ့ရတဲ့ဂျပန်သတင်းတောက်ကလည်းဂျပန်အစိုးရအနေနဲ့ရောနိုင်ငံတကာအတိုင်းဝိုင်းကပါမြန်မာစစ်တပ်ရဲ့လုပ်ရက်တွေပေါ်ထိထိရောက်ရောက်အရေးယူတုံ့ပြန်ပေးကြဖို့တောင်းဆိုထားပါတယ်
။ဟုတ်ですね。မြန်မာの方から
မြန်မာပြည်မှာဖြစ်နေတဲ့အကြောင်းအရာမျိုးစုံကိုကဘာကြီးတိအောင်ပြောပြပါလို့ကျွန်တော်ကိုပြောလာကြတဲ့မြန်မာလူမျိုးတွေအများကြီးရှိပါတယ်။ဂျပန်နိုင်ငံသားတွေကိုရောကဘာကဘာတိအောင်မြန်မာပြည်အကြောင်းတွေသတင်းပေးပို့ချင်ပါလေလို့သူကပြောသွားတာပါ။သတင်းတောက်တွေနဲ့ကဘာတလွားကသူတို့ကိုချစ်ခင်ကြသူတွေဟာမြန်မာနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်ဖိနှိပ်ချုပ်ချယ်ခံနေရတဲ့အပေါ်မိမောင်းထုတ်ပြခဲ့ကြတာပါ
။ He cares deeply about people, about truth.about the press
သူကလူတွေကိုအမှန်တရားကိုနောက်ပြီးတော့သတင်းလွတ်လပ်ခွင့်ကိုသိပြီးတော့အလေးနဲ့ထားပါတယ်ဒီလိုသဘောထားကြောင့်လေမြန်မာနိုင်ငံထဲမှာသူဒီအလုပ်ကိုလုပ်ဖြစ်နေတယ်ဆိုတာသိကိုရှင်းပါတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးခဲကလူပေါင်း4000ကျော်ဖမ်းဆီးခံခဲ့ရပြီး800ကျော်တပ်ဖြတ်ခံခဲ့ရပြီးဖြစ်တဲ့အကြောင်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်သတင်းမီဒီယာတွေလည်းပဲတိုက်ခိုက်မှုခံနေရသလိုသတင်းထောက်တွေကိုဖန်ဆီးနေတာတွေကြောင့်လည်းမြန်မာပြည်တွင်းမှာဘာတွေဖြစ်နေကြပြီလဲဆိုတာကိုသိရဖို့ပို့ပို့ပြီးတော့ခက်ခဲလာပါတယ်။ညီဖြစ်သူကိုပြန်လွတ်ပေးဖို့နဲ့သတင်းသမားတွေဆိုတာရာဇဝတ်မှုကျူးလွန်သူတွေမဟုတ်ဘူးလို့ Brian Fenster က VOA ကိုပြောပါတယ
်။ First and foremost, we want my brother home immediately.safe
ပထမဆုံးပြောချင်တာကကျွန်တော်ညီကိုချက်ချင်းဘင်းမစီရံမခအိမ်ပြန်ပို့ပေးဖို့ပါဒါပေမဲ့လည်းသူလူပို့တဲ့ဒီထက်ပိုပြီးတော့ကြီးကျယ်တဲ့ကိစ္စတွေဖြစ်နေတာပါအဲ့ဒီအဖြစ်အပျက်ထဲမှာသူကဒစိမ့်တွေကအဖြစ်ပဲရှိနေတာပါသတင်းမီဒီယာလုပ်ငန်းဟာရာဇဝတ်မှုမဟုတ်ပါဘူးသူတို့ဟာကဘာကြီးအတွက်ကျွန်တော်တို့လူပြည်သူတွေရဲ့နားတွေမျက်လုံးတွေပါ ဒီလိုလုပ်တာဟာနေရာနှံ့ကဒီမိုကရေစီကိုချိန်ချောင်မှုတရားလည်းဖြစ်တယ်ဆိုတာသိကြပါတယ
်။သတင်းတောက်ဖန်စတာရဲ့ဇာတိမီချီဂန်ပြည်နယ်အော့ဖ်လော့တော်အမတ်အန်ဒီလီဗင်ကလည်းသူ့မိသားစုနဲ့ရောအမေရိကန်နိုင်ငံသားရေးဌာနနဲ့ပါဆက်သွယ်နေပြီးသူ့ပြန်လွတ်လာဖို့အတွက်စောင့်ကြည့်နေပါတယ်
။ This is aboutfreeing an American citizen who has been unjustly detained and
မတရားဖမ်းခံနေရတဲ့အမေရိကန်နိုင်ငံသားသူလွတ်မြောက်လာဖို့ကိစ္စပါကျွန်တော်တို့အားလုံးဥတီချက်တစ်ခုတည်းကိုသွားနေတာပါ
AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအစိုးရစီရင်ရာစစ်တပ်အာဏာသိမ်းပြီးကလေးကသတင်းသမား88ဦးဖမ်းဆီးထိန်သိမ်းခံခဲ့ရပြီးအဲ့ဒီထဲကတဝက်ကျော်ဟာဖမ်းဆီးထိန်သိမ်းခံရပဲဖြစ်တယ်လို့သိရပါတယ်အဲ့ဒီထဲမှာအမေရိကန်နိုင်ငံသားတွေဖြစ်တဲ့ဒန်နီဖက်စတာနဲ့ကမာရွတ်မီဒီယာအက်ဒီတာချုပ်ကိုနေတန်မောင်တို့လည်းပါဝင်ပါတယ်ရှင
်ခိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါဒုတိယအများဆုံးဖြစ်ပွားနေတဲ့ Peshpuri ပြည်နယ်ခေါင်းရိုင်မြို့ကပြည်စစ်ဆက်ရုံတွင်းကယာယီဆေးရုံတွင်းမှာဆေးကုသမှုခံနေရတဲ့ကိုဗစ်ကပ်ရောဂါကူးစက်ခံရတဲ့မြန်မာ900ကျော်ဟာယာယီဆေးရုံမှာမီးပြက်လိုက်ရာကစလို့အဆင်မပြေမှုဖြစ်ပြီးမေလ29ရက်နေ့ကဆေးရုံရှိကကွင်းပြင်မှာစုယုံဆန္ဒပြခဲ့ကြတဲ့တဲ့င်းကိုပြောပြပါမယ်။ကျမမအေးမှာပါ။ပြည်စစ်ဆက်ရုံတွင်းကယာယီဆေးရုံမှာဆေးကုသမှုခံနေရတဲ့မြန်မာရွှေပြောင်းလူသမား900ကျော်ဟာမေလ29ရက်နေ့ကစက်ရုံရှိကကွင်းပြင်မှာစုယုံပြီးဆန္ဒပြခဲ့ကြတာပါစက်ရုံတွင်းမှာမီးပြက်လက်တာအစားအသောက်အဆင်မပြေတာနဲ့ခွဲခြားဆက်ဆံခံရတာတွေကြောင့်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဆန္ဒပြမှုဖြစ်ပွားခဲ့တဲ့စက်ရုံကိုတော့ရဲစစ်တပ်အင်အား300ကျော်ကအပြင်ကနေလုံခြုံရေးယူပြီးစောင့်ကြည့်နေကြတာကိုလည်းထိုင်းရုပ်သံသတင်းတွေမှာဖော်ပြကြပါတယ်ထိုင်းနိုင်ငံသားအလို့သမားတွေကိုတော့ပြင်ပစက်ရုံတွေမှာဆေးကုသပေးနေပြီးမြန်မာနိုင်ငံသားတွေကိုတော့စက်ရုံတွင်းကရွက်ပြင်တဲထိုးထားတဲ့ယာယီဆေးရုံတွေမှာကုသပေးနေတယ်ဆိုပြီးဆန္ဒပြသူတွေကထောက်ပြကြပါတယ်လူမှုပူလုံရေးအာမခံကြီးပေးသွင်းထားတာမို့ထိုင်းဆေးရုံတွေမှာတရားဝင်ကုသခွင့်ပေးဖို့ကိုလည်းတောင်းဆိုကြပါတယ်ညာတော်အဖြစ်အစုလိုက်အပြုံလိုက်ကူးစက်မှုတွေကိုယာယီဆေးရုံတွေမှာပဲကုသပေးနေတာတွေရှိနေပြီးကူးစက်သူတိုင်းဆေးရုံသွားခွင့်မရတာတွေတော့ရှိကြောင်း FED အဖွဲ့ကအလုံသမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကတော့ပြောပြပါတယ်
ကျွန်တော်တင်တယ်အဲ့ဒါတွေကတော့ဖြစ်မှာပဲဒါပေမဲ့ဒါအလုပ်သမားတွေကျွန်တော်တို့ခြေရောလို့ပြောရမှာတော့ပိုဖြစ်တယ်သို့တော့သူတို့ထိုင်းနေခြင်းမှာဟိုတလောဆိုတော်တော်လေးပြီးသွားတာလေယောဂဖြစ်တာပဲရှိနေပြီစေဝန်လာခေါ်ဖို့စောင့်နေတယ်လာမခေါ်လို့အမှအသက်ကြီးတဲ့လူတွေဆိုနှစ်ယောက်လားမသိဘူးကျွန်တော်ဒါတော့ဟိုကျွန်တော်သိတာတော့ပဲစုံသွားတာလေမခေါ်တာကိုစောင့်ရင်းနဲ့၄-၆ရက်တပတ်တာပါလေအမှပြေုံနေလေဒါကြီးယောဂရှိတဲ့လူတွေယောဂအခန်းရှိတဲ့လူတွေမှာဆိုလို့ရှိရင်တော့အသက်ကြီးတဲ့လူတွေကတော့ဒါအနေနဲ့နည်းရှိတာပေါ့
လူမှုပုံလုံးရေးအာမခံကြီးတွေပေးဆောင်ထားရပေမဲ့တကယ်တမ်းဆေးကုသပေးနေရမှာထိုင်းနဲ့မြန်မာအလို့သမားအချင်းချင်းခွဲခြားဆက်ဆံခံရတယ်ဆိုပြီးမြန်မာအလို့သမားတွေကထောက်ပြပြောဆိုခဲ့တာနဲ့ပတ်သက်ပြီးပြည်လည်နိုင်ဖို့ Peshpuri မြို့ပိုင်ကိုယ်တိုင်လာရောက်ဖြည့်ရှင်းပေးခဲ့ရပါတယ်။ဒုတိယမြို့ပိုင် Mr. Natawak ကတော့အခုလိုပြောဆိုသွားပါတယ်။ဒါကြီ
းတော့စောင့်ဖို့ပိုင်းတယ်မင်းကြီးကဒါငါမနိုင်ဘူးနော်ว่าทางเจ้าหน้าที่นะการโดนสายไฟนะครับแล้วก็
အခုလိုဖြစ်ပွားရတာဟာစက်ရုံတွင်းမှာမီးအားသုံးတာများပြီးလျှက်စစ်မီးပြတ်တောက်သွားခဲ့လို့ရာသီဥတုပူပြင်းတဲ့အချိန်အလုသမားတွေအတွက်နေထိုင်ရေးခက်ခဲမှုဖြစ်ရတာပါအမြန်ဆုံးမီးပြန်ရအောင်လှုပ်ဆောင်ပေးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်အဲ့ဒီစက်ရုံတွင်းမှာကိုဗစ်ကူးစက်လူနာ1300ကျော်ရှိနေကြောင်း Peshpuri ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကတော့ထုတ်ပြန်ထားပါတယ်မီလာ28ရက်နေ့မှာတော့ Peshpuri ပြည်နယ်အုပ်ချုပ်ရေးအာဏာပိုင်နေနဲ့ကျန်းမာရေးဌာနပူးတွဲအရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးမြန်မာလူသမားတွေကုသရေးအစဉ်ပြေအောင်လုပ်ဆောင်ပေးဖို့အတွက်အစည်းအဝေးတွေလုပ်ခဲ့ကြပါတယ်။အခုဆိုရင်စမုတ်ပရာဂန်ပြည်နယ်ထဲမှာလည်းနိုင်ငံသားအလို့သမားတွေ800ထက်မနည်းကူးစက်မှုတွေဖြစ်တာကြောင့်အဲ့ဒီနေရာကိုလည်းတောက်ကြလေးကစပြီးပိတ်ဆို့မှုတွေလုပ်ထားကြောင်းဦးမင်းဦးကပြောပြပါတယ်။
ပေါ်လိပြောမယ်လို့ရှင်ရမှာလူ800လောက်နေတဲ့အေရှားမှာလုံသမားကြီးနိုင်ငံသားလုံသမားဆိုတာကျွန်တော်တို့800လောက်သမားပဲအဓိကပြောချင်တာပါအဲ့ဒါကြီးမှာလည်းအခုကိုဗစ်ပိုးစုလိုက်သူတို့အယောက်800လောက်တွေ့ရအောင်အယောက်800တွေ့ရသူကစက်ယုံကြီး3ယုံကအဲ့မှာလည်းပါးအများကြီးပေါင်းပဲရမက်ကိုအဲ့ဒါကစမှုပရာဂမ်မှာအဲ့ဒါလည်းဒီကူတို့လော့ဒေါင်းချထားပြီးတော့အဲ့ဒါကြီးဒီကူလို့
ကိုဗစ်တတိယလိုင်းကူးစက်နေတဲ့ထိုင်းနိုင်ငံမှာမေလ၂၉ရက်နေ့အထိအတည်ပြုလူနာစုစုပေါင်း၃,၀၀၀လောက်ရှိနေပြီးသေဆုံးသူက၉၈၈ဦးထက်မနည်းရှိနေသလိုမေလ၂၉ရက်နေ့တနေ့ထဲမှာပဲကူးစက်သူလူနာအသေ၄,၀၀၀ရှိရကျော်ရှိနေပါတယ်။နေ့စဉ်လည်းအတည်ပြုလူနာ၁,၀၀၀ထိတိုးလာနေပါတယ်။အဲ့ဒီထဲမှာနိုင်ငံသားသား၈,၀၀၀လောက်တမားတွေကအများစုဖြစ်နေပါတယ်ရှင်။
ကျောင်းမမျိုးမှာကျင်းပါတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ၂၀ဂျီ20ကောင်ဆောင်တွေရဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးညီလာခံကနေကိုဗစ် ယောမမျိုးကနေစာဗီနာကက်စတာဖရန်ကိုပြပိုးတဲ့သတင်းလွှာကိုကျွန်မခွန်ညိုကပြောပြပေးပါပါရှင်။ကမ္ဘာစီးပွားရေးအင်အားကြီး၂၀ဂျီ20ကောင်ဆောင်တွေဟာကိုဗစ်-19ကပ်ရောဂါတိုက်ဖျက်ရေးအဖြစ်ရှာကြဖို့နဲ့နောက်မှဖြစ်လာနိုင်ခြေရှိတဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးပြဿနာတွေအတွက်ကြိုတင်ပြင်ဆင်ကြဖို့ရည်ရွယ်ချက်တွေနဲ့ကမ္ဘာကျန်းမာရေးညီလာခံကိုယောမမျိုးမှာကျင်းပခဲ့ကြပါတယ
ဆူဆီးပြီးကမ္ဘာ့ကျန်းမာရေးဆိုင်ရာအကြောင်းအရာကိုပထမဆုံးဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။စေဝါထုတ်လုပ်တဲ့ကုမ္ပဏီကြီးတွေကလည်းဝင်ငွေနှိမ့်နဲ့အလဲအလတ်ဝင်ငွေရှိတဲ့တိုင်းပြည်တွေကို COVID-19 ကာကွယ်ဆေးထောက်ပံ့ပေးသွားဖို့ကြေညာခဲ့ကြပါတယ်။အင်ရှင်အီတလီနိုင်ငံရဲ့ဝန်ကြီးချုပ်မာရီယိုဒရက်ဂီကအဲ့ဒီလိုထောက်ပံ့လှူဒါန်းမှုတွေကိုအရေးပါပြီးတော့အံ့ဩဖွယ်ဖြစ်တဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအွန်ဆူလာဘွန်ဒါလီယန်ကလည်းအစည်းအဝေးကာလအတွင်းခိုင်မာတဲ့ဂရိကဝတ်တွေကိုအတည်ပြုချမှတ်နိုင်ခဲ့တယ်လို့ပြောပါတယ်
။ BioNTech Pfizer they committed to deliver 1 billion doses this year.
BioNTech Pfizer ကုမ္ပဏီတွေကဒီနှစ်အတွင်းမှာကာကွယ်ဆေးအလုံးပေါင်း 1 billion ကိုဝင်ငွေနှိမ့်တိုင်းပြည်စီကိုအကျိုးမြတ်မယူဘဲနဲ့ဝင်ငွေအလဲအလတ်ရှိတဲ့တိုင်းပြည်ကိုတော့တက်နိုင်တဲ့ပမာဏနဲ့လျှော့ယောင်းပေးဖို့ကတိပေးခဲ့ပါတယ်။ဒီကြေညာချက်ကအလွန်ကိုရှင်းလင်းတယ်လို့ထင်ပါတယ်။ Johnson & Johnson ကလည်းဒီနှစ်အတွက်ကာကွယ်ဆေးအလုံးတက်နေရ၊ Moderna ကဒီနှစ်အတွက်တန်း100ထောက်ပံ့ကူညီဖို့အလားတူကတိပြုခဲ့ပါတယ်။ဥရောပအဖွဲ့ Team Europe ကလည်းဒီနှစ်ကုန်ပိုင်းမှာကာကွယ်ဆေးအလုံးတန်း100လှူဒါန်းမှုကတိပြုခဲ့ကြောင်း Ms. von der Leyen ကပြောပါတယ်။EU ကရန်ပုံငွေမှတ်တည်ပေးထားတဲ့ Team Europe ဟာအာဖရိကတိုက်တန်းမှာစက်ရုံတိစောက်ဖို့နဲ့ကာကွယ်ဆေးတွေ၊ဆေးဝါးနဲ့ကျန်းမာရေးဆိုင်ရာဉာဏ်ပညာတွေရရှိလာစေရေးတွေကိုအဓိကထားပြီးအစပြုဆောင်ရွက်နေတဲ့အဖွဲ့ဖြစ်တဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေမှာပဲထုတ်ဖော်ပြောကြားခဲ့ပါတယ်။အစည်းအဝေးတက်ရောက်လာကြတဲ့ကမ္ဘာ့ကောင်ဆောင်တွေနဲ့ဆေးဝါးကုမ္ပဏီကြီးတွေကကိုယ်စားလှယ်တွေဟာကာကွယ်ဆေးဝါးထုတ်လုပ်ဖြန့်ချိရမှာပွင့်လင်းမြင်သာရှိရေးနဲ့ကာကွယ်ဆေးထိုးလုပ်ငန်းပိုင်းအချိုးမညီမျှမှုတိုက်ဖြတ်ဖို့ဆေးဝါးကရိယာလိုအပ်ချက်တွေမျှမျှတရရရှိရေးတွေအတွက်အလေးထားဆောင်ရွက်ကြရမယ်။အခြေခံမူ16ချက်ပါရောမကြေညာစာလမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ
်။ I think it is groundbreaking and really historical because you have for the very first time
American နဲ့တရုတ်၊ဥရောပသမဂ္ဂနဲ့ရုရှား၊အိန္ဒိယနဲ့လက်တင်အမေရိကတောင်အာဖရိကနဲ့တခြားနိုင်ငံတွေစသဖြင့် G20 အဖွဲ့ဝင်တွေရဲ့ပထမဆုံးအခြေခံမူတွေကိုအတူတကွချမှတ်နိုင်ခဲ့တဲ့ပထမဆုံးအကြိမ်ဖြစ်တာကြောင့်ဒါဟာမကြုံစဘူးတကယ်ကိုသမိုင်းဝင်နေဖြစ်ရဲ့လို့ပြောချင်ပါတယ်။ဒါအပြင်ကျန်းမာရေးကဏ္ဍမှာလူမျိုးတိုင်းပြည်စွဲလုံးဝမရှိတာရှင်းလင်းထင်ရှားကြောင်းဆိုလိုတာကကာကွယ်ဆေးထုတ်တဲ့နိုင်ငံတွေဟာကိုယ်နိုင်ငံထုတ်ဆေးတွေကိုကိုယ်နိုင်ငံအတွက်တက်တဲ့သိမ်းဆီးသုံးဆွဲထားကြတာမျိုးမလုပ်ကြဘို့နဲ့ကိုယ်ပိုင်ဆေးဝါးစက်ရုံမရှိကြတဲ့နိုင်ငံတွေအတွက်ဆေးဝါးအလုံလောက်ရရှိစေရေးတွေကိုအစည်းအဝေးထဲမှာအသေးစိတ်ဆွေးနွေးနိုင်ခဲ့တယ်လို့လည်း Ms. von der Leyen ကပြောပါတယ်။အာဖရိကတိုက်ချက်မှာလူဦးရေရဲ့1ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးထိုးရသေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အာဖရိကတိုက်တဲ့ကိုကာကွယ်ဆေး69ရာခိုင်နှုန်းတင်ပို့နေတဲ့အကြောင်းနဲ့အဲ့ဒီအခြေအနေကအပြောင်းလဲဖြစ်ကိုဖြစ်ရမှာပါလို့ Ms. von der Leyen ကပြောပါတယ်။ဒါအပြင်အာဖရိကတိုက်တလွှာအချက်ချာကြတဲ့ဒေသတွေမှာကာကွယ်ဆေးတွေတိုးမြင့်ထုတ်လုပ်သွားနိုင်ဖို့အတွက်ဥရောပဟာအာဖရိကန်မိတ်ဖက်နိုင်ငံတွေနဲ့အတူစတင်တဲ့အစီအစဉ်တွေကနေအမေရိကန်ဒေါ်လာ 1.2 ဘီလီယံတန်ဖိုးကာကွယ်ဆေးတွေကနဦးထုတ်လုပ်ပေးနိုင်မှာဖြစ်ကြောင်းကိုလည်းသူကပြောပါလိမ့်ရှင်။
ဒီလိုရေမရိကန် တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပြီးပါမယ်ရေစုံတော့မြန်မာနိုင်ငံလူခွင့်ရေးချင်းတွေကိုတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်အာဏာသိမ်းပြီးအမျက်ဆုံးများစွာရရှိတဲ့မြန်မာရေနံထုတ်လုပ်ရေးလုပ်ငန်းမှာလုပ်ကိုင်နေကြတဲ့အလုပ်သမားတွေဟာစံနှပြပွဲတွေမှာပါဝင်ဖို့အတွက်သူတို့ရဲ့အလုပ်တွေကိုစွန့်ခွာခဲ့ကြပါတယ်သူတို့ဟာအာနာဖီဆန်ရေးလှုပ်ရှားမှုစီရီယာမှာပါဝင်ကြရင်းငွေကြေးချက်တဲလာကြပေမဲ့အလုပ်ပြန်ဝင်မှုအတွက်ငင်းဆန်နေကြစေပါဒါဟာထိရောက်တဲ့ဒေါ်လာရေးတိုက်ခွတ်တစ်ခုဖြစ်လာနိုင်မလားဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ
်ဒီဆောင်မမှာပါဝင်သူအားလုံးရဲ့အမိတွေကိုလုံခြုံရေးအခြေအနေတွေကြောင့်ထည့်သွင်းအသုံးပြုမှာမဟုတ်ပါဘူ
းငွေကြေးချက်တဲပေါ့ဗျာလောက်ကိုင်းကန်ကန်ကငကိုကလေးရတယ်ကျွန်တော်တို့ကဘုလိုပြောကျွန်တော်ဒီဝန်ထမ်းဘဝတွေကဌာနမှုတွေဖိတိချုပ်ချက်ခွဲခြားဆက်ဆံမှုတွေအောက်မှာရှိကြတယ်ငကိုကတည်းကလည်းစီးပွားရေးအစီအမံပြေခဲ့မှုဆိုတော့အခုချိန်မှာလည်းဒါရတဲ့ဆွေပြူပြောအောင်ဗျာ
ဒါကတော့မကွေးတိုင်းရေနံချောင်းမြို့ကအသက်40နှစ်ရှိတဲ့ရင်းနှီးမြေအလုပ်သမားတဦးကပြောပြတာပါသူကရင်းနှီးမြေနေစားအလုပ်သမားအဖြစ်လုပ်ကိုင်နေတာနှစ်20ရှိပါပြီပြီးခဲ့တဲ့အပိလကုံမှာတော့အလုပ်ထုတ်စာရရှိခဲ့ပြီးအခုချိန်မှာတော့အလုံးမရှိတော့တဲ့အတွက်သူ့အမေနဲ့အမစီမှာပဲနှိခိုးပြီးနေရပါတယ်။စားဝတ်နေရေးအတွက်အလုပ်တစ်ခုရဖို့ရှာဖွေပေမဲ့စီးပွားရေးလုပ်ငန်းမရှိတလို့ရှာပြီးရင်းနှီးမြေကသာနှိခိုးနေရတဲ့သူတို့မျိုးမှာအလုပ်ကံရှာဖွေလို့မရခဲ့ပါဘူး။မြန်မာနိုင်ငံမှာရှိတဲ့ရင်းနှီးဆက်ရှိရာဒေသအများစုကမကွေးတိုင်းထဲမှာရှိနေပါတယ်။မကွေးတိုင်းနယ်ကရေနံကြောင်းရေနံမြေ၆ရေနံမြေနဲ့မန်းရေနံမြေကမြန်မာနိုင်ငံမှာရေနံထွက်ရှိမှုအများဆုံးရေနံမြေတွေပါအဲ့ဒီရေနံမြေအားလုံးကအစိုးရပိုင်ဆိုင်တဲ့ရေနံမြေတွေဖြစ်ပြီးအဲ့ဒီကထွက်တဲ့ရေနံစိမ့်တွေကိုတော့မန်းတမရခံ၆ရေနံချက်ဆက်ယုံနဲ့တန်လီရေနံချက်ဆက်ယုံတွေကိုပို့ကြပါတယ်ရေနံမြေတွေကနှစ်စဉ်ရေနံစိမ့်ဘလောက်ထုတ်လုပ်တယ်လဲဆိုတာကအစိုးရအဆက်ဆက်ပွင့်လင်းမြင်သာမှုရှိစွာမထုတ်ပြန်ထားပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရေနံမြေတွေကထောင်ထဲချတဲ့ရေနံမြေလုံသားတွေက CDM လုံဆောင်ချပြီးဆန္ဒပြပွဲတွေကိုဥဆောင်လာခဲ့ကြပါတယ်ရေနံလုံသားတွေဝန်ထမ်းတွေရဲ့သုံးသပ်ချက်တွေအရရေနံမြေတွေမှာရှိတဲ့အနည်းဆုံးလုံသမားထု 3,000 လောက်ထဲကမှလုံသားထုကြီးရဲ့ 85 ရာခိုင်နှုန်းကျော်လောက်က CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲ့လိုလှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုစစ်ကောင်စီကချင်းချောက်ပြောဆိုပြီးလုပ်ငန်းတွင်ဝင်ဖို့ပြောကြပေမဲ့အများစုကမဝင်ကြပါဘူး။အဲ့လိုလုပ်ငန်းတွင်ပြန်မဝင်တဲ့အလုပ်သမားတွေအတွက်စားဝတ်နေရေးကခက်ခဲလာပါတယ်။
အခုလုံးလုံးစဲကတော့ဒီလိုလေဒီလားဆိုလို့ရှိရင်တပ်ပိုင်းလေးပါညာလုံးဝမရဘူးဟိုတိကျတဲ့ဟိုကတော့ရောကတော့ဟိုနည်းနည်းပိုင်းရကြသေးတယ်ပေါ့လားဆိုလုံးဝမရတော့ဒီနေ့တော့ဟိုအတန်ကြီးထွက်လာပါတော့နော်ဟိုစားပြမရှိအဲ့လိုအတန်ကြီးတော့ထွက်လာကြတာပေါ့
သူကရင်းနေကြောင်းရင်းနေမိကစီရံဝန်ထမ်းတူဖြစ်ပါတယ်။လစဉ်လကုံရဲ့တွေ့ကိုစောင့်မျှော်ပြီးတလဆာစာဝန်နေရဲ့အတွက်ဖြည့်ရှင်ကြရတဲ့ဝန်ထမ်းအများစုကစစ်ကောင်စီကပေးတဲ့လစာကိုညှင်းပယ်ခဲ့ပြီးနောက်ပိုင်းမှာတလထက်တလပုံမှုချက်တဲလာခဲ့ကြပါတော့တယ်။
အနာသိမ့်မှုစတင်ကစားရလာတွေမှာစီရီယံဝန်ထမ်းတွေကိုကူညီထောက်ပံ့ပေးတဲ့ဖွဲ့စည်းတွေကူညီသူတွေကမိုဘိုင်းဘန်ကင်းလိုအွန်လိုင်းငွေပေးချေရေးဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုပြီးထောက်ပံ့ငွေတွေကိုလွှဲလို့လူတန်းကူညီကြပါတယ်။ဒါပေမဲ့စစ်ကောင်စီကအင်တာနက်လိုင်းတွေဖြတ်တောက်ခဲ့ပြီးနောက်ပိုင်းမှာတော့အွန်လိုင်းကငွေပို့ကူညီတဲ့ထောက်ပံ့မှုတွေကလည်းရပ်တန့်တလောင်းနီးပါးအခြေအနေကိုရင်ဆိုင်လိုက်ရပါတော့တယ်။စာဝန်နေရေးအတွက်အခက်အခဲဖြစ်နေတဲ့မင်းဘူးမျိုးနဲ့ရင်းနှီးမြေဝင်းတွေကအလုတ်သမားတချို့ကတော့မင်းဘူးမျိုးဘောကကုန်းဆောင်ဆိုင်စတိုးဆိုင်တွေမှာအလုတ်လုပ်ခွင့်ရဖို့ရှောက်ထားခဲ့ကြတယ်လို့နှိဆက်သူတွေစီကသိရပါတယ်။ဒါပေမဲ့ဆိုင်ပိုင်ရှင်လုပ်ငန်းရှင်တွေကတော့သူတို့ဟာစီရင်ဝင်နှန်းတွေဖြစ်ကြောင်းသိခဲ့ရချိန်မှာအလုတ်ခန့်မှုကိုညှဉ်းဆဲခဲ့ကြတယ်လို့ဆိုကြပါတယ်။စစ်ကောင်စီအဖွဲ့ဝင်တွေက CDM ဆရာဝန်တွေစစ်ကူတဲ့အပြင်စည်းကမ်းတွေကိုအရေးယူဖို့ထုတ်ပြန်ချက်ကအခြားသော CDM ဝန်ထမ်းတွေကိုလုပ်ငန်းရှင်တွေကလုပ်ခတ်မှုညှဉ်းဆန်တဲ့အဓိကအကြောင်းရင်းဖြစ်နေတယ်လို့ဒေတာခန်တွေကသုံးသပ်ကြပါတယ်။ဒီအတွက် CDM ဝန်ထမ်းတွေကကိုယ်ဒေတာမဟုတ်တဲ့အခြားဒေတာတွေကိုလုပ်ငန်းသစ်တွေရှာဖွေဖို့ထွက်ခွာကြရပါတော့တယ်။ရင်းနှီးမြေလုပ်ငန်းမှာလုံတက်20ရှိတဲ့ဝန်ထမ်းတဦးက
ကိုဒီသားမှာဆိုရင်တော့ဦးလာလူမျိုးပေါ့နော်ဒီစီရံဝန်ထမ်းဖြစ်တဲ့အတွက်အလုံးဟိုလုံလောက်ရှင်တွေအလုံးမခံရရပါညာဒီအားရရဲ့အဲ့မှာဖြစ်လာနိုင်နေပေါ့အဲ့ဒါအခုလိုမျိုးပေါ့ပြုတ်ပြီးသူကထုတ်ပြလိုက်ပြီးကျွန်တော်တို့ကလည်းပြန်ပြီးတော့ဆိုတော့သူအယူခံပြန်ဝင်တာသူကတော့စာထဲမှာထုတ်တာတော့6လအတွင်းပေါ့နော်အယူခံပြန်ဝင်ဝင်ရှိတယ်ပါညာလည်းတော့သူကတော့စာတော့ထုတ်တာအဲ့ဒါပေမဲ့ကျွန်တော်တို့ဟောအဲ့မှာကျွန်တော်အနေနဲ့ကတော့အလုံးယူခံလည်းမဝင်တော့ဘူးပေါ့နော်ဒီစစ်ကောင်စီအောက်မှာအလုပ်မလုပ်တော့ဆိုပြီးတော့စိတ်ပိုင်းချက်ထားပြီးတော့ကျွန်တော်တခြားအလုပ်ကိုဝယ်အိုက်ပါရှာဖို့ကြိုးစားတယ်
။ CM ဆောင်ရွက်နေတဲ့ဝန်ထမ်းတွေတဲ့ကအောက်ခြေဝန်ထမ်းတွေဟာငွေကြေးချွတ်တက်မှုရှိတဲ့အပြင်အသက်အရွယ်ကြီးသူတွေနဲ့ပညာရေးအားနည်းတဲ့ဝန်ထမ်းတွေလည်းပါဝင်ကြပါသေးတယ်
။သူကကြတော့ဒီနေရီကနေပြီးတော့ဒီဝန်ထမ်းအရာတွေမှာလာနေတော့ကြတော့အစာရေးတော်ကြီးကတော့ခက်ခဲတယ်။ဘယ်လိုဆက်စမ်းနေရတော့ဟိုပြောရမလို့ဆိုတော့အပြင်ဒီလိုဒီဝင်စီးတွေမှာတချို့တွေဒီကုန်သွားဆန်းတာလေးတွေပါလိမ့်တော့ရှိကြပေါ့
မင်းမမရင်နေမိကစီရံဝန်ထမ်းတဦးကပြောပြတာပါအဲ့လိုခက်ခဲရှိနေသူတွေကရင်းနှီးမြေအလုပ်သမားတွေတင်မဟုတ်ပါဘူးမကွတ်တက်ကသူကစီရံလုပ်နေတဲ့ကျူတာဆရာမတဦးကလည်
းခုချိန်မှာကစီရံသမားတွေမှာဟိုမာနနဲ့ခိုင်ယူချက်နဲ့ကြောင့်သာရက်တည်နေရတာတချို့ကြတော့အဆင်မပြေကြဘူးအဲ့လိုမျိုးရှိတယ်အဲ့ကြတော့အဆင်မပြေဘူးဆိုလို့လည်းသူတို့ကလည်းဓာတ်ရုပ်ကိုသွားပြီးတော့ဟိုဝင်လေလို့တော့မရှိဘူးဟိုတုံလိုက်မယ်ဆိုတော့စိတ်တော့မရှိဘူးငါတို့ကဒီအောက်မှာပဲလုံးမလုံးဘူးထိုင်မဲ့ငါတို့တက်နိုင်တဲ့ပြည့်ရက်တည်ကြမယ်ဆိုတော့စိတ်မျိုးတော့ရှိတာပေါ့ကျွန်တော်ဆိုလဲလို့ပဲအာငါဘာလုပ်ရမလဲပေါ့နော်ဒီလုံးတက်16နှစ်ကြီးကငါအဲလုံးရောတယ်ပေါ့နော
်စနစ်တကျစီရင်ပြုစုနဲ့အဖွဲ့အစည်းမရှိတာကြောင့်မကွေတိုင်းအပြင်မှာကဏ္ဍအတီတီကစီရင်မလုပ်နေတဲ့ဝန်ထမ်းပေါင်းဘယ်လောက်ရှိလဲဆိုတာမသိရပါဘူးရင်းနှီးမြေဝန်ထမ်းတွေအပါအဝင်စက်ရုံအလုံရုံတွေကဝန်ထမ်းအများစုကအစိုးရကပေးချတဲ့ဝန်ထမ်းအင်အားတွေမှာနေကြရသူတွေပါသူတို့ရဲ့အဓိကစိန်ခေါ်မှုကနေထိုင်ရအိမ်လိုအပ်ချက်ပါနှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာကြတဲ့ကျွမ်းကျင်ဝန်ထမ်းတွေကအာဏာပိုင်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်လာချိန်မှာစစ်ကောင်စီကတော့စီရင်ဝန်ထမ်းတွေရဲ့နေရာမှာအစာထိုးဖို့လက်ပူတိုက်ကြိုးပမ်းနေကြပါတယ်။ဝန်ထမ်းအသစ်တွေခေါ်ယူခြင်းနဲ့စီရီယံဝန်ထမ်းတွေကိုအလုပ်ကထောက်ပေးခြင်းဖန်ဆီးထောင်ချခြင်းတွေကိုပြုလုပ်ပြီးအာဏာကိုဆက်လက်ထိန်းသိမ်းဖို့လှုံ့ဆော်လာကြပါတယ်
။ပြည်သူစေယုံမှသူနာပြုတ်သူစတဲ့သူနာပြုတ်ဆယ်ဦးကိုလည်းရာဇဝကြီးဥပဒေပုံမှား905ကားနဲ့အမှုဖွင့်ထားတယ်လို့
ဒါပေမဲ့လည်းအခုအချိန်ထိ MOGE ရဲ့ရန်ရားတွေကမလဲပတ်နိုင်သေးဘူးလို့လုံတက်20ရှိပြီဖြစ်တဲ့CDM ရေနံမြေကျွမ်းကျင်ဝန်ထမ်းကြီးကပြောပါတယ်စစ်တောင်စီက CDM လုပ်နေတဲ့အလုပ်သမားတွေကိုပုံမှန်905နဲ့တရားစွဲဆိုနေပါတယ်ရေနံမြေကအချို့ဝန်ထမ်းတွေကိုလည်းအိမ်မှာလာရောက်ရှာဖွေတာတွေရှိတဲ့အတွက် CDM လုပ်ဆောင်နေတဲ့အလုပ်သမားအချို့ကတော့ခြားနေရာတွေကိုထွက်ပြေးပုန်းရှောင်နေရပါတယ်CDM ရေနံမြေအတွင်းကလုံးသက်20လောက်ရှိတဲ့နေစာအလုပ်သမား30ကိုလည်းအလုပ်ထုတ်ပေးပါပြီ။ဒါပေမဲ့အခြားCDM ဝန်ထမ်းတွေလိုပဲရေနံမြေအတွင်းက CDM အလုပ်သမားတွေကတော့လုံးဝအရှုံးမပေးသေးပါဘူး
။ဒါနဲ့ကျွန်တော်တို့ဘဝတူရေနံမြေဝန်ထမ်းတွေလည်းအလုံးမလုံးခွင့်နဲ့ကျန်းစီရန်ကျွတ်သွားတဲ့လူတွေလည်းပြည့်တော်မတင်ပါဘူး။ဒါပေမဲ့ဆက်ပြီးတော့ဒီအလုပ်တွေရှင်နဲ့ပေါင်းဝယ်စီစဉ်နေပေါ်တယ်။ဒါမှလည်းအစိုးရရန်တွေရရတော့ကိုယ်လည်းရတော့ရနေကိုရနေပြီပဲ။တော့ရင်းနေဝင်လာနေတာ55ဖြစ်နေတာ။
အလုံးမှုပူအောင်ပါပဲဆောင်ရွက်တော့ပေါင်းတော့ပတ်သက်ပြီးတဲ့ပြောင
်းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကပြောလင်ပါတယ်ဒိုးတန်တန်လက်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်တာနက်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအသင်းရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ရဲ့ Rondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒီအစီအစဉ်ကိုနားဆင်ကြတာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့စနေညစကဝိုင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာစစ်ကောင်စီအနေနဲ့အခြေခံပညာကျောင်းတွေကိုခုလာမဲ့ဇွန်လ၁ရက်နေ့ပြန်ဖွင့်ဖို့ပြင်ဆင်နေရတယ်။မတိမငင်ဖြစ်နေတဲ့နိုင်ငံရေးအခြေအနေအောက်မှာကျောင်းသားမိဘတွေကိုဖိအားပေးတာမျိုးဘယ်ဘက်ကမှမလုပ်ကြဘူးနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကတော့ကျောင်းသားတွေပညာရေးဆက်ပြီးတော့သင်ယူနိုင်ဖို့အွန်လိုင်းပညာရေးကိုလှုံ့ဆော်ကြိုးစားနေတယ်လို့ NUG ပညာရေးဥက္ကဋ္ဌဌာနဒုတိယဝန်ကြီးဂျာထွန်းပိုင်ကပြောပါတယ်။လက်ရှိအဖြစ်တော့ CDM အကြမ်းဖက်အာဏာပြည်ဆိုင်ရေးလုပ်နေတဲ့ဆရာမတွေကိုစစ်ကောင်စီကအလုပ်ကနေပြီးတော့ထုတ်ပယ်နေပြီမဲ့လည်း NUG အစိုးရအနေနဲ့ဒါတွေကိုအသေးမှမပြုဘဲနဲ့ဒီ CDM ဆရာဆရာမတွေကိုမူလတာဝန်တွေအတိုင်းသူဘက်ကဆက်လက်ထားရှိတယ်လို့လည်းဆိုပါတယ် NUG ပြည်သာရေးဒုတိယဝန်ကြီးဂျက်ထုံးပိုင်ကိုမန့်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဒီတစ်ပတ်စနေညစကဝိုင်းအစီအစဉ်မှာတင်ဆက်လိုက်ပါတယ်ခင်ဗျာ
မတို့ပြည်မြန်မာပိုင်းကိုဟိုဆက်သွယ်မေးမြန်းဝင်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ပါ
ဆရာမပထမဆုံးမေးချင်တာကအခုဒီအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ကနေပြီးတော့ပေါ့နော်ဒီကျောင်းဆရာဆရာမတွေကျောင်းသူကျောင်းသားတွေနောက်ပြီးတော့စာသင်ကျောင်းတွေနဲ့အခြားပညာသင်ကြားရေးအဆောက်အဦတွေကိုသူတို့အဓိကဟိုပိတ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့ UNESCO နဲ့ဒီ UNICEF ကုလသမဂ္ဂ agency တွေကနေပြီးတော့လေတဲ့င်းထုတ်ပြန်ထားတာရှိတယ်အထူးသဖြင့်ဟိုဆရာဆရာမတွေဖန်ဆီးခံထားရတာတွေကျောင်းသူကျောင်းသားတွေဖန်ဆီးခံထားရတာတွေပေါ့နော်ဆိုတော့အဲ့လိုမျိုးထုတ်ပြန်ထားသလိုတစ်ဖက်မှာလည်းစစ်ကောင်စီဘက်ကပညာရေးဝန်ထမ်းစုစုပေါင်းဒီ 35,000 ကျော်ကိုလည်းသူတို့တာဝန်တွေကနေယာယီရဆိုင်ထားတယ်ပေါ့နော်အလုပ်ထုတ်တယ်ပေါ့လေဆိုတော့ဒါမျိုးတွေလည်းသူတို့လှုပ်ထားတဲ့ခါကျတော့မြန်မာနိုင်ငံမှာလက်ရှိဟိုပညာရေးအခြေအနေကဘယ်လောက်ထိဆိုးနေလဲရှင်
ခုကျမတို့အားလုံးပြည့်တဲ့အတိုင်းပဲပေါ့နော်မြစ်တုံးကလည်းကျောင်းမတက်ရဘူးအခုဒီနှစ်မှလည်းအခုလိုမျိုးဖြစ်သွားတယ်ပေါ့နော်အခုလိုမျိုးအဲကျောင်းတွေတွားဖို့အတွက်လုံခြုံမှုမရှိတော့ဘူးအဲဒီကျောင်းတွေမှာစစ်တပ်ကတဆွဲထားတဲ့ကိစ္စတွေခုနလိုမျိုးမလုံခြုံဖြစ်စရာကိစ္စတွေအများကြီးဖြစ်ပေါ်နေရပေါ့နော်ကျမတို့ကအဲ့အရာတွေမလိုလားပါဘူးအဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့အခုဒီနှစ်မှလည်းပြီးရင်ကိုဗစ်ကလည်းရှိသေးရပေါ့နော်ကျမတို့ကိုဗစ်ကိုလည်းနိုင်အောင်ချင်းချုံနေသေးဘူးနဲ့အဲဒီအင်းချင်းနိုင်ငံကကိုဗစ်ကလည်းဆိုးနေရရှိရဲဆိုတော့ကျောင်းသားမိဘတွေတဆိုးရင်ဆရာအများကြီးဖြစ်နေရနော်ဆိုတော့အဲ့လိုအချိန်မှာဒီလိုအချိန်မှာဒီအထူးသဖြင့်တော့ဒီကျောင်းသူကျောင်းသားတွေရဲ့ safety ပေါ့နော် safety ရှိဘူးဆိုတော့ဒီနှစ်မှာလည်းကျမတို့အကြောင်းကကျောင်းကောင်းစစ်ကောင်းစီရဲ့ကျောင်းခွင့်ဖို့ဟာကမအောင်မြင်ဖို့များတယ်အဲ့ဒီအဲ့ပေါ့နော်အဲ့လိုမျိုးဖြစ်နေရင်ခြေနေကတော့မကောင်းဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ကလည်းမိဘတွေအတွက်ပေါ့နော်ဒီလိုအဲမိဘတွေအတွက်ရွေးချယ်ခွင့်ရှိအောင်ပေါ့နော်ဒီလိုမျိုးရောက်ကာလပညာရေးတွေပြီးဖို့အတွက်ဖြစ်လာရခြင်း
အခုလက်ရှိစစ်ကောင်စီကသူတို့ကျောင်းတွေပြန်ခွင့်ဖို့သူတို့ကြိုးစားနေတာဘာကြောင့်လို့မြင်ပါလဲရှင
်အဲ့ဒါကတော့သူတို့ကတော့ဒီသူတို့ရဲ့ရန်တရားပေါ့နော်ဒီအဘက်ဘက်မှာသူတို့ကအဲသူတို့ချက်တဲမှုရင်ဆိုင်နေရတယ်သူတို့ကဘယ်သူကမှမထောက်ခံဘူးသူတို့အကြီးကျယ်မှုရင်ဆိုင်နေရတယ်အခက်အခဲမှုရင်ဆိုင်နေရတယ်သူတို့အုပ်ချုပ်ချင်တယ်ဒါပေမဲ့သူတို့အုပ်ချုပ်မဲ့လူတွေကမရှိဘူးဖြစ်နေပေါ့နော်အဲ့လိုဆိုတော့သူတို့ကလူတွေကိုအုပ်ချုပ်နိုင်ပါတယ်ဆိုပြီးမှပြချင်ဖို့အတွက်ပြချင်တဲ့အတွက်ကြောင့်မလို့သူတို့ကအတင်းအဓမ္မကျောင်းတွေကိုဖွင့်အောင်လုပ်တယ်မိဘတွေကအတင်းအဓမ္မကျောင်းအခိုင်းတယ်ဒီလိုကိစ္စမျိုးသူတို့လုပ်နေရအဲ
့တော့ဟိုကျောင်းတက်တဲ့မတက်တဲ့ပေါ့နော်ကလေးတွေပို့တဲ့မတူမပို့တဲ့ဆိုတဲ့အပေါ်မှာဆရာမတို့ဘက်ကဘလို့ခြံပေးခြင်းလဲရှင
်။အော်ကျမတို့ကတော့ debate mock ထားရပေါ့နော်ဒီကျောင်းကိုတော့ဒီစစ်ကောင်စီကပညာရေးစနစ်တွေအားလုံးကိုတော့ debate mock ထားရပေါ့နော်။အဲဒီဖက်မှာလည်းဒီကျောင်းသားမိဘတွေအငယ်တွေပေါ့နော်။အငယ်တွေအဲရေတည့်ရဲ့လူတွေပေါ့နော်အဲ့ဒါတွေကတော့မိဘတွေရဲ့ guardian ပေါ့နော်သူတို့အုပ်ချင်းသူတွေရဲ့အောက်မှာရှိတဲ့ကျောင်းသားအဲ့အတွက်ကတော့ကျမတို့စိုးရိမ်မှုတွေရှိရ เนาะไอ้เรื่องส่วนตัวเนี่ยนักกู้ส่งเช่าเนี่ยลีบายอยู่เนี่ยส่งเช่าคุยกูรอจะมารู้ว่าไม่เป็นจริงบ่เนาะไอ้ลีบายอยู่ยาดีชาส่งเช่าเนี่ยมีทับชิดเต๋อแล้วไอ้เรื่องกูลีบายอยู่เนี่ยส่งเช่าหนังคุยกูไปดูมาแล้วไม่เป็นจริงจริงบ่แต่ที่อันเจ็บบ่เนาะที่ไปกูจ้างว่าบ่ที่ไปกูจ้างว่าบ่เลยเลยเบสิกก็มาแล้วไม่รู้จริงบ่รู้จริง
สสอดีเสียมาจาท้องแฟนပြောပါသလိုပေါ့เนาะကျောင်းနေပြန်ဖွင့်တဲ့အချိန်မှာလည်းပြန်တက်ဖို့လည်းမလုံခြုံဘူးနောက်ပြီးတော့လည်းတစ်ဖက်မှာလည်းအခုလိုပေါ့เนาะပညာရေးအချိန်ကြီးကလည်းလက်ရှိမတိမငိမ့်ဖြစ်နေတဲ့အချိန်ကြီးကလည်းစိုးနေတဲ့ခါကြတော့ဟို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ပေါ့ကျောင်းသားတွေအဓိကပညာသင်ကြားဖို့ဟိုဘလို့တွေပံ့ပိုးပေးနိုင်ဖို့ရှိတယ်ရှင
်ဟုတ်ကဲ့ကျမတို့ကလည်းဟိုတက်နိုင်တဲ့ဘက်ကပေါ့เนาะအဲအစွမ်းကုန်စူးစမ်းနေပါတယ်ဒီအချိန်မှာတော်လည်းရဖြစ်နေတယ်။ဒါပေမဲ့ကလေးတွေအနေနဲ့ပင်ကြားရေးနဲ့အရင်အဆက်မပြတ်သွားဖို့အတွက်ကျမတို့ကဒီဂျာကာလပညာရေးအစီအစဉ်တွေကိုတင်ဆက်ထားပါတယ်။အဲမူလတန်းအလယ်တန်းထက်တန်းဒီအခြေခံပိုင်းရောထက်တန်းပိုင်းရောပေါ့နော်။ online ကနေပြီးမှစပေးမယ်။ပြီးရင် offline နဲ့လည်းအလုံးကိုပို့ပေးသွားနိုင်အောင်စီစဉ်နေရဖြစ်တယ်။ဟောပေါ့နော်ဒီ online ရှိတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီ radio channel တို့အချင်းပို့ပေးသွားဖို့ကျမတို့စီစဉ်နေရပါပေါ့နော်။စူးစမ်းနေပါတယ်။
online ပညာရေးစနစ်ကို NUG အစိုးရကဟိုဘလို့လုပ်ပေးနေလဲရှင်အခြေခံပညာရေးကျောင်းသားကျောင်းသူကျောင်းသားတွေဆိုရှင်ဒီ NUG ကပေးတဲ့ online ပညာရေးကိုသူတို့ဘလို့လုပ်နိုင်လဲရှင
်အဲလောလောဆယ်ကတော့ကျမတို့ဒီ model platform တွေအနေနဲ့တစ်ဆင့်ပေါ့နော်အဲဒီ platform တွေအနေနဲ့တစ်ဆင့်ကျောင်းသားမိဘတွေကကျောင်းသားတွေကျောင်းသားမိဘတွေအလွယ်တကူအသုံးပြုနိုင်ဖို့ကတော့ကျမတို့အထူးကြိုးစားနေရဲ့ဤပညာရောအရင်အခက်အခဲလိုမျိုးအုံးခံစားရပဲနဲ့ကိုကိုနဲ့တက်ဆိုင်ရာတင်ခန်းစာတွေပေါ့နော်အဲဒီ access လုပ်နိုင်ဖို့အတွက်တက်ဆိုင်ရာတင်ခန်းစာတွေကိုဖွင့်ပြီးမှကြည့်နိုင်ဖို့ study စာတွေလုပ်နိုင်ဖို့အတွက်ကျမတို့ပြင်ဆင်နေရရှိပါတယ်အဲဒီနောက်ပိုင်းဒီနဲ့အကြောင်းသားတွေနဲ့အကြောင်းသားတွေဒီငယ်တွေနဲ့ပတ်သက်တဲ့အရေးကြီးရဲ့ဒီပြောမလဲပညာပေးအစီအစဉ်တွေပညာပေးဗီဒီယိုကလစ်တို့စာတွေကအစပေါ့နော်အဲ့ဒါတွေကိုလည်းကျမတို့ပြုလုပ်ပေးသွားဖို့အစီအစဉ်တွေရှိပါတယ်
အခုလိုတော်လိုင်းကြီးကလာပါတော့အခုဒီဆရာနာလည်းတင်ထားတယ်ဒါကိုလည်းဆန့်ကျင်ပြီးတော့လှုပ်ရှားနေတယ်လှုပ်ရှားမှုကြီးအရှင်ဟောကလည်းမြင်မာနေတော့အခုကလေးတွေကလည်းချောင်းမတက်နိုင်ဘူးဒါတစ်ဖက်မှာလည်းအခု NUG အစိုးရကဒီ online ပညာရေးနဲ့ချမှတ်ပေးမယ်ဆိုပေမဲ့သူတို့ဒီအတန်းပညာရေးပေါ့နော်အော်ဒီကလေးတွေကတော့ဥမာ9တန်းပြီ6တန်းဒီ degree တက်သွားမယ်ဆိုတော့ဒီလို assessment ပေါ့ဒီလိုအဲ့လိုမျိုးဒီပုံစံမျိုးကြတော့ဒီကျောင်းသူကျောင်းသားတွေအတွက်ဟိုဘလို့ဆောင်ရွက်ပေးနိုင်မှာရှင်
โอเคจมารุก็တော့လောလောဆယ်တော့ဒီ senior swag curriculum ကိုဟိုနည်းနည်းလေးချုပ်ထားရပါတော့နည်းနည်းလေးချုပ်ပြီးမှဒီအရေးကြီးရဲ့သူရဲ့ learning goal တွေနဲ့ပြတ်အောင်ပေါ့နော်သူတင်တင်တရားကလေးတွေရှိတင်ရှိရတဲ့ skill တွေအားလုံးပါမယ်ပြီးရင်အိမ်မှာနေပြီးတက်တောင်တက်တာသင်နိုင်အောင်လို့ကျွန်တော်တို့ကအစီအစဉ်ထားတာရှိပါတယ်အိမ်မှာနေပြီးတရက်ကို3နာရီလောက်သူတို့ဒါလုပ်ရင်ကိုပဲသူတို့အတွက်အဆင်ပြေနိုင်မဲ့ပုံစံပေါ့နော်အရင်ကလည်း stress out နေဖြစ်ဖို့ပေါ့နော်အရင်ကြီးတော်လိုင်းရေးချိန်လည်းဖြစ်တယ်အလုံးလည်းတစ်ခဲနေရဆိုတာညားလေပေါ့နော်ဒီမိဘတွေကလည်းတာသမီတွေကိုတချို့အများကြီးမတင်ပေးနိုင်ပါဘူးအချိန်မပေးနိုင်ပါဘူးရှိမှာကိုလည်းကျွန်တော်ညားလေပါအဲ့ဒီတဲ့ကြောင့်မို့လို့ဟိုကလေးတွေပေပေါ်ပပနဲ့ပေါ့နော်အရန်ကြီး heavy မဖြစ်ပဲနဲ့အရန်လေးလေးဘယ်လိုပြောမလဲအရန်ခက်ခဲအောင်မဟုတ်ပဲနဲ့သင်ကြားနိုင်မဲ့ပုံစံတွေကျွန်တော်တို့လုပ်ထားတယ် assessment ပုံစံကတော့ဒီအဆင်ပြေမယ်ဆိုရင်တော့ဒီ formative assessment ပေါ့နော်ဒီ assessment ပြတ်assessment လုပ်သွားတဲ့ပုံစံလေးတွေကိုကျမတို့ application တွေတုံးတဲ့လူတွေကသင်ကတော့ကျမတို့လုပ်သွားနိုင်မှာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကတော့ကျမတို့နောက်ပိုင်းကျမတို့လုပ်သွားနိုင်တဲ့အပေါ်မှာမူတည်ပြီးမှပြည်သူလူထုကိုကျမတို့ပြန်ပြီးမှပြောပြသွားမယ်ပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဟိုဆရာမတွေရဲ့အခန်းကဏ္ဍရောဘယ်လိုပါဝင်လာဖို့ရှိမှာရှင်ဒီအခုဒီ NUG အစိုးရရဲ့ဒီပညာရေးမူဝါဒအခုလိုအကောင့်ထဲပေါ်ပေါ့နော်ဆက်လက်ပြီးတော့ဟိုတနိုင်တစ်ပိုင်းပေါ့နော်တအားတလောက်ဆောင်ရွက်သွားမယ်လုပ်ငန်းစဉ်မှာအခုလက်ရှိဒီကျောင်းဆရာမတွေပဲရဲ့ပူးပေါင်းဆောင်ရွက်မှုအဲသူတို့ရဲ့အခန်းကဏ္ဍရောဘယ်လိုဖြစ်လာမှာရှင
်ဟုတ်ကဲ့သူတို့တွေပေါ့နော်ဆရာမတွေဒီ qualify ဖြစ်တဲ့ဟိုအသင်ပြကောင်းတဲ့ဆရာမတွေပေါ့နော်ပြီးရင်သူတို့ဒီ snippet ပါဆိုရင်လည်းသူတို့ snippet ကိုကြည့်ချပြီးထားတဲ့ဆရာမတွေကကျမတို့တင်ကြားရေးမှာပါဝင်ပြီးမှကူညီထားပါတယ်ဆိုတော့ဒီတင်ကြားရေး digital content ပြုလုပ်တာပေါ့နော်ဒီအဲ့ဒီအပိုင်းမှာသူတို့ပါဝင်အားဖြည့်ထားတယ် digital content တွေကိုလွှင့်သွားဖို့ပေါ့နော်အဲ့ဒါတွေကိုအကောင်းဆုံးကျမတို့ကပြင်ဆင်နေတယ
်ဟုတ်ကဲ့ဘယ်တော့မှဖြစ်လာမလဲအဲ့ဒါဘယ်တော့လောက်အစားပြီးကောင်းထဲဖို့ရှိမှာရှိ
ကျမတို့ကကြာချိန်မှာတော့ဒီ registration အပိုင်းပေါ့နော်ကြာချိန်မှာတော့လုပ်ရ
ဒီလာထဲမှာအကျွန်းလာထဲမှာပေါ့နော်ဆက်ပြသွားနိုင်ဖို့ရှိပါတယ်ဆိုတော့အခုလိုမြန်မာနိုင်ငံမှာပညာရေးဝန်ထမ်းညီပေါ့နော်
โอเคตัวเราอะคือว่าเราผุขึ้นเนี่ยป่ะเนาะซีดีเอ็มเซสซามาริโซยเนี่ยမျိုးမျိုးผุขึ้นเนี่ยแค่ๆริแค่ทางซ้ายอย่างลงเนี่ยป่ะเนาะตัวเราเนี่ยเซสซามาริตั้งฉีอ่าตัวမျိုးอลุติจุกขันท้าอย่างเนี่ยだใบแม้ที่ตัวเราปิจุอโซยาก็อะไรอยู่อติมาไม่ปิดป่าวปิจุอโซยาก็จะอธิบดีซีดีเอ็มเซสซามาริโซตัวเราเนี่ยหมูยินที่อยากชูอตั้งแต่อติมาปิดตัวอ่ะปิดตัวมาဖြစ်တယ် ဒီအချိုးတက်အောင်ပေါ့နော်ဒီ impact ဘယ်လိုမြင်ပါလဲရှင်ဟုတ်ကဲ့ကျွန်တော်ကတော့ computer ရဲ့စီစဉ်လေးလည်းပြလို့တော့မှာဖြစ်တယ်ဆက်စမရူလည်းအခုမှပဲခေါ်လို့လဲအခုမှပဲ train လို့အခုမှခေါ်အခု train ဒီအခုတင်ခိုင်းဖို့အဆင်မပြေဘူးเนาะဆက်စမတယောက်ကိုအကောင်းဆုံးမှုံမှုံသူကို train ဖို့အချိန်ရအများကြီးလိုအပ်တယ်ဆိုတော့အခုလိုဒီလိုမျိုး train ထားတဲ့ qualify ဖြစ်တဲ့ဆက်စမရူထုတ်လိုက်ပြီးမှာဘယ်လိုပြော So rather pen my through a sit sit so you have to sort at time there, through luchin phones and ya to go alone. Chit there, your Louis and Lula the creative thinking though the critical thinking those were as you got I don't know you I'll be here more. So the Saturday Kamala that cheese where phones and chip or เออก็ดูดิตู้ตะแตะตุ้ยขอรีตุ้ยขอหมู่รีปะเนาะเอ่อดีทรีนซ้ําจิตตุ้ยขอหมู่รีโหดูโหลเล่มขันเสร็จลงไปขึ้นเลยสรแล้วขันเลยโซลูชั่นแล้วดาสิอซูยะไปขึ้นต่อมั้ยเนาะสิอซูยะสรได้ตายดูโหลเอ้อนี่เล่มขันมาหมดอูสรปิจูรีอ่ะไอ้บัวออกเปลี่ยนไปตั้วฉินลงขึ้นเลยเอ้จ้องตาลุงรีนี่แหละปะเนาะจ้องเราเนี่ยก็ปัญญาเยอะๆกับบามาอย่างนึงจักแกไอ้สรอ่ะ
အဲ့ဒါကိုကျမတို့ကထပ်ပြီးမှဒီကျောင်းသားတွေပြည်သူတွေအဲ့ဒါကိုထပ်ပြီးမခံချင်တော့ဆိုတော့အဲ့ဒီအသက်တော်မျိုးလို့ဒီစစ်ကြုံပညာရေးဆိုတော့သူတို့အပင်ပေါက်တယ်လို့ကျမတို့အဲ့လိုချင်ပါတယ်ဆိုတော့ဆရာမကိုယ်တိုင်လည်းဒီလိုစစ်အာဏာရှင်စနစ်အောက်မှာရှိခဲ့တဲ့ဒီပညာရေးကိုလည်းတွေးကြုံနေရတယ်ဆိုတော့အဲ့တော့အခုဒီဆရာမအနေနဲ့အခုလို
NUG အမျိုးသားညီညွတ်ရေးအစိုးရမှာဒုပညာရေးဝန်ကြီးအနေနဲ့ဟိုတာဝန်ထမ်းဆောင်ပစ်လာရတဲ့ဆရာမတွေနောက်ထပ်အကြောင်းအရာကိုလည်းပြောပြပါအောင်ရှင်ဟုတ်ကဲ့ပါကျွန်တော်ကတော့ဒီချင်းပြင်းနယ်မှာပဲမွေးရေပေါ့နော်ဒီမှာပဲဆွေတောင်းအောင်ပြီးမှအဲကျောင်းကတော့တကုံတက်ကတူကညီမနှုတ်ကပေးရတဲ့ကျောင်းပေါ့နော်အဲ့ဒီနောက်ပိုင်းဒီနိုင်ငံတကာမှာ US တို့ UK တို့မှာဆက်ပြီးပညာရေးတင်ကြခဲ့တယ်။အဲဒီနောက်မှာတော့ပြန်လာပြီးမှအဲကျွန်မအဲဒီကချင်းပြည်နယ်မှာပဲပေါ့နော်ဒီချင်းဒေတာရဲ့ပညာရေးလုပ်ငန်းတွေမှာအပါဝင်လှုပ်ရှားခဲ့တယ်။မြခင်ဘာဒါစကအခြေပြုပညာရေးပုံစံပေါ့နော်အဲဒီ curriculum ရဲ့ assistant တွေမှာလည်းကျွန်မပါဝင်ပြီးမှအဲလှုပ်ရှားခဲ့ရပါတယ်။ ဒါတော့ကျမရဲ့ background ဖြစ်ပါတယ
်ပညာရေးမှာစတူဒင့်ကျောင်းလေးကြီးအများကြီးလုပ်ဖို့လိုတဲ့နေရာမှာဟိုဘယ်အပိုင်းကိုအဓိကထားပြီးတော့ဟိုပြုပြင်ကျောင်းလေးကြီးမှာအဓိကဆောင်ရွက်သွားဖို့ရှိလို့ရှင
်ဟုတ်ကဲ့ကျမတို့ပြုပြင်ကျောင်းလေးကြီးတကယ်တော့လူခဲ့တဲ့ငါးနှစ်ဆင်းမှာလဲပြုပြင်ကျောင်းလေးကြီးဖြစ်ပေါ်ခဲ့ရပါတော့မလင်ကောင်မှာစပြီးမှအရှင်စပြီးမှstress ကနိုးလာရပါတော့ပြည်ပြင်ပြောင်းလေးအဲဒါပေမဲ့အဲတိုင်းရင်းသားတွေလူသားတွေပြည်ပြင်ပြောင်းလေးပုံစံတော့ဖြစ်ခဲ့ဦးပေါ့နော်ဆိုတော့ကျွန်တော်တို့ကတော့ဒီအဲ့ဒီခံစားချက်ကိုကောင်းကောင်းနားလည်ရအောင်နော်ကျွန်တော်တို့ဒီ mainstream education ရဲ့အစိတ်အပိုင်းတစ်ခုမဖြစ်ခဲ့တဲ့ဒီ junior ဘက်ကတိုင်းရင်းသားတွေရဲ့ပညာရေးစနစ်ပေါ့နော်အဲ parallel ဖြစ်နေတာပေါ့နော်ပြီးတန့်ဖြစ်နေတဲ့ထက်ထက်ခဲခဲနဲ့ကြိုးစားခဲ့ရကိုမိခင်ဘာသာစကားနဲ့စာချင်းစားနိုင်ဖို့ပေါ့နော်ကိုရဲ့ဘင်္ဂါနဲ့တမိုင်းနေဘင်္ဂါနဲ့နေရာကြီးတမိုင်းနေတည်နိုင်ဖို့အတွက်ခက်ခဲခဲစူးစမ်းခဲ့ရတယ်။အဲဒါအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးခံစားချက်တွေကျမကအဲ့လိုမျိုးနဲ့ကြီးပြင်းလာခဲ့ရတော့အဲ့တိုင်းရင်းသားတွေအဲ့ဒီခံစားချက်တွေကျမနားလည်ရပေါ့နော်။အဲ့လိုဆိုတော့အခုအနာဂတ်ဒီဖက်ဒရယ်တည်ထောင်စုတည်ဆောက်ရေးပြီးရင်ဖက်ဒရယ်ပညာရေးစနစ်တွေတည်ဆောက်ရေးလုံဆောင်သွားတဲ့အချိန်ကြီးမှာလည်းပေါ့နော်အကောင်းဆုံးဖြစ်အောင်ကျမပြန်ပြီးမှတည်ဆောက်จูปันตั้วขึ้นมาเลยไอ้สว่างกုံป่ะเนาะจูมาตัดแหน่งเนี่ยอกางซุ่ขึ้นอ๋อจูมาปาวินพี่มาจูซาตั้วขึ้นมาเลย
เสียป้าจาทุ่งปันอะคือหลูเฉิงพี่ပြီးတော့ဒီလိုမြန်မာပိုင်းကိုဖြည့်ထားပေးတဲ့အတွက်အကျဉ်းဆုံးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျော်လည်းကြည့်ကြည့
ကြတဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင
်စနေညတွေသတင်းပတ်စင်ကဏ္ဍတွေနားဆင်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်မြန်မာနိုင်ငံတွင်းမှာစစ်တပ်နဲ့ရဲကဂျမ်ဖက်ကြီးကတားကြောင့်တိုက်စုံနာတွေဖမ်းဆီးတာတွေပေါက်ကွဲမှုတွေရှိနေတဲ့ကြားကပဲဒေသအနှံ့မှာဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ဆက်ရှိနေပါတယ်။တပိတ်စစ်ကြောင်းတွေနဲ့စုဝေးပြီးကြည်တဲ့ဆန္ဒပြကြသလိုအိမ်နှင်းတပိတ်ဆက်ကူတပိတ်ဆိုင်ကယ်တပိတ်စတဲ့နီလန်မျိုးမျိုးနဲ့ဆက်အောင်လာသေးမှုကိုကန့်ကွက်ဆန္ဒပြနေကြဆဲပါ။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့အိန္ဒိယနိုင်ငံသားဝန်ကြီးဒေါက်တာအက်စ်ဂျာရှန်ကာတို့တောင်ကြာနေ့ကအမေရိကန်နိုင်ငံသားဌာနမှတွေ့ဆုံဆွေးနွေးချိန်တွင်မြန်မာနိုင်ငံမှာဆက်အောင်လာသေးမှုနဲ့ပတ်သက်ပြီးတော့လည်းထက်သွင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားဌာနရဲ့တောင်ကြာညဘက်ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဆွေးနွေးချက်အသေးစိတ်ကိုတော့ထည့်သွင်းဖော်ပြမထားပါဘူး။မြန်မာနာသိစစ်ကောင်စီကဖန်ထားတဲ့အမေရိကန်သတင်းမီဒီယာသမားဒန်နီဖန်စတာရဲ့မိခင်ကဒါဖြစ်သူကိုသူတို့နေထိုင်တဲ့မီရှိဂန်ပြည်နယ်မှာရှိနေစေချင်တာပါပဲလို့ AP သတင်းဌာနနဲ့တောက်ကြနေတွေ့ဆုံမိန်းကလေးတစ်ခုအတွင်ပြောခဲ့ပါတယ်။ဒန်နီဖန်စတာအပြင်မလအစောပိုင်းကဖန်စီခံခဲ့ရတဲ့ကမာယုမီဒီယာအယ်ဒီတာချုပ်နေတမောင်ခေါ်ကုမမောင်ထွေးတို့လွတ်မြောက်ရေးစစ်ကောင်စီကိုဆက်ပြီးဖိအားပေးနေတယ်လို့အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာမနေ့ကလူပေါင်းတစ်ဆောင်နေရာကိုကိုဗစ်ကာယောဂါဓာတ်ခွဲစစ်ဆေးခဲ့တာမှာ82ဦးမှာပိုးတွေးခဲ့တယ်လို့ဒီနေ့ထုတ်ကြေညာသတင်းစာမှာဖော်ပြထားပါတယ်။ကြာသပတေးကတော့ပိုးကူသူ96ဦးအထိဓာတ်ခွဲအတည်ပြုတွေ့ရှိပါတယ်။အိန္ဒိယနယ်စပ်ချင်းပြည်နယ်ကတွန်းဆန်မြို့နဲ့စကိုင်းတိုင်းကတမူးမြို့တွေမှာ stay at home အိမ်သွင်းနေအမိန့်ထုတ်ပြန်ထားတယ်လို့အိန္ဒိယနဲ့ထိုင်းနယ်စပ်မြို့တွေကိုသွားတဲ့ပြည်တွင်းဒေသလိုက်တွေကိုလည်းပိတ်ထားပါတယ်ခင်ဗျာ။စနေညတော့ VOE Radio စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA ဒေါက်တာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာကျန်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program